Welcome to the Voice of America in Burmese.
Mingla minak kema atora shinya shin. American Piranso, Washington DC Muro, VOA American Tan Yen, Natam Nasset Kuni, Zulai Lan, Nasse Yene, Ingani, Menekin Season Drigo, Line to Mita, Nasanga Lise, Nasset Titukani, Taya, Tobin, Bini Babishin.
တော်ရရှင်များရှင်လန်းချင်းမြေချပါစီရှင်ကျမတင်ကြီးထိုက်ပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ကျမအင်ဂျင်နိုင်ပါကျမအင်ဂျင်နိုင်ပါဒီကနေ့မနေ့သတင်းအစီအစဉ်ကိုဥကြုံစံသားနဲ့အတူတင်ဆက်မှာပါရှင်မြန်မာနိုင်ငံမှာဆက်အနာတိုက်မှုကိုနိုင်ငံတကာအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့ကုလသမဂ္ဂကိုယ်စားလှယ်နှစ်ဦးကထပ်မံတိုက်တွန်းလိုက်တဲ့သတင်းအပြ
ုပ်ဟေတီယာရီဝင်ကြီးချုပ်နှုတ်ထွက်တော့မယ်အကြောင်းစတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါရှင်။ကောက်ပါပြီရှင်။ထိတ်တဲရောက်သတင်းတွေထင်ရှားပြီးမြန်မာနိုင်ငံရဲ့ COVID-19 ကပ်ဘေးရောဂါတုံ့ပြန်ကင်တွယ်ရေးအတွက်ကုလသမဂ္ဂဘက်ကဘာတွေလုပ်နေလဲဆိုတာကိုတင်ပြပေးပါမယ်။
From Myanmar, the UN country team tells us it is stepping up its response following an alarming spike in the reported number of COVID-19 cases in the country. Our colleagues are prioritizing...
Oxygen yashiyin ne COVID-19 ka gwe zi po piro ya bo sang yuan ni ba de lo gula tam ka atwin yin mu chou ye pyo khwin ya. Pa hen ha ka tanin la ni tadin sa shin lin pwe ma pyo su khe da phit ba de. Di tadin ne atu taset the ma be chin pi ne min tat myo ko gula tam ka dukkha tin mya san ya.မဟာမင်းကြီးရုံးရဲ့အထောက်ပံ့တွေဒီကနေ့စတင်ဖြန့်ဝေမယ့်အကြောင်းကိုဗစ် -19 ကပ်ဘေးရောဂါကိုပြည်သူတွေအချင်းချင်းကူညီနေကြရတဲ့အခြေအနေစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့ဦးကျော်သက်သားတို့ပြောပြပေးပါမယ်ရှင်။မြန်မာစစ်ကောင်စီရဲ့ကြီးမားကြမ်းကြုတ်လှတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လှုပ်ရှားမှုအောက်မှာလူခွင့်ရေးကာကွယ်သူတွေဟာပြစ်မှတ်ထားဖိနှိပ်ခံနေရကြောင်းကုလသမဂ္ဂဆိုင်ရာလွတ်လပ်တဲ့လူခွင့်ရေးစုံစမ်းစစ်ဆေးရေးမှုတွေကတနေ့လာနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုနိုင်ငံတကာအနေနဲ့ပုံမပြင်းထန်တဲ့တုံ့ပြန်မှုတွေလှုပ်ဆောင်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews နဲ့လူခွင့်ရေးကာကွယ်စောင့်ရှောက်သူများဆိုင်ရာအထူးကိုယ်စားလှယ် Mary Lawlerတို့မနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာစစ်ကောင်စီကိုစန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေဟာပုံမှန်905ကကြီနဲ့ဖန်ဝရထုတ်ခံရပြီးတဲ့နောက်မဖြစ်မနေပုံအောင်တင်းချောင်နေရတယ်လို့ဖော်ပြထားပါတယ်။နေအိမ်တွေဝေရောက်စီးနင်းခံရတာ၊ပိုင်ဆိုင်မှုတွေတိမ်းယူခံရတာ၊မိသားစုတွေပါချင်းချောက်နှောက်ယှက်ခံရတာတိမ်းချောင်နေသူတွေကပြောပြကြတယ်လို့ဆိုပါတယ်။ဒါ့အပြင်ထွက်ပြေးလို့မရလိုက်တဲ့သူတွေဟာလည်းမတရားဖမ်းဆီးခြင်းကိုခံခဲ့ရတယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဆန္ဒပြပွဲတွေကိုတည်ယူခဲ့ကြတဲ့သတင်းတောက်တွေဖမ်းဆီးခံခဲ့ရတယ်လို့အာဏာသိမ်းပြီးထိမ့်သိမ်းခံရသူတွေအတွက်လိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေကိုလည်းဖမ်းဆီးခဲ့ကြောင်းကုလလူခွင့်ရေးအထူးကိုယ်စားလှယ်တွေကထောက်ပြခဲ့ကြပါတယ်။မြန်မာပြည်သူတွေဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့စိုးရိမ်ပူပန်မှုဖော်ပြချက်တွေကိုလေးစားတန်ဖိုးထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကပြောကြားခဲ့ပါတယ်။ဒါပေမဲ့သူတို့အတွက်အပူတပြေးလိုအပ်နေတာကတော့မြန်မာစစ်တပ်အပေါ်လက်တွေ့အရေးယူဆောင်ရွက်ချက်တွေပဲဖြစ်တယ်လို့ Tom Andrews ကပြောဆိုခဲ့ပါတယ်ရှင်။
ပြည်ထောင်စုအနေနဲ့မြန်မာအရေးနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေသလိုထိရောက်တဲ့လူရတွေလည်းလွတ်ဆောင်ဖို့လိုအပ်တယ်လို့ပြည်ထောင်လေဘာပါတီအမတ်အာရှပစိဖိတ်ရေးရာတာဝန်ခံစတီဖန်ကန်နတ်ကပြောကြားလိုက်ပါတယ်။ပြည်ထောင်ပါလီမန်နိုင်ငံရေးရာကော်မတီရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ထောက်ခံတင်ပြချက်တွေကိုတုံ့ပြန်ဆွေးနွေးရင်းပြောကြားသွားတာဖြစ်ပါတယ်။အခုအချိန်ဟာပြည်ထောင်အစိုးရအနေနဲ့လက်တွေ့လွတ်ဆောင်ရမယ့်အချိန်ဖြစ်တဲ့မြန်မာနိုင်ငံအရသာအစိုးရကိုချက်ချင်းအသိအမှတ်ပြုရမယ်။စစ်တပ်အတွက်အကျိုးစီးပွားဖြစ်စေနိုင်တာတွေကိုတံခါးပိတ်ဆို့ရမယ်လက်နက်ရောင်းချမှုကိုပိတ်ပင်ဖို့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့လူရဲဥလက်စုကပြောထားပါတယ်မြန်မာအကြတဲ့ UK အစိုးရတုံ့ပြန်မှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်16ရက်နေ့ပါလီမန်နိုင်ငံရေးဆက်ဆံရေးကမတီရဲ့အစည်းအဝေးခန်းစာထဲမှာတော့ NUG ကိုမြန်မာနိုင်ငံရဲ့တည်ဝင်းဖြစ်လာမဲ့အစိုးရ Government in Waiting ဖြစ်ဆက်ဆံဖို့တိုင်းရင်းသားလူမျိုးစုက NLD NUG ရဲ့သဘောထားကိုလက်ခံဖို့ပြမှုကျူလွန်တာတွေကိုတရားမျှတမှုရှိစေဖို့ထောက်ခံတင်ပြထားတာဖြစ်ပါတယ်
ဇူလိုင်လ19ရက်နေ့မှာကြာရောက်ခဲ့တဲ့84နှစ်မြောက်မြမအာဇာနီနေ့အထိမ်းအမှတ်အနေနဲ့အမေရိကန်ရဲ့ဗြိတိန်တန်ယုံတွေကနေကြေညာချက်အသီးသီးထုတ်ပြန်ခဲ့ကြပါတယ်။မြမနိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်6ဦးကိုဂုဏ်ပြုကြောင်းနဲ့အလားတူဆရာနာသိမ့်မှုကိုစန့်ကျင်တဲ့ຫນွေဦးတော်လှန်ရေးမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအားလုံးကိုအမှတ်ရဂုဏ်ပြုကြောင်းတန်ယုံနှစ်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။မနေ့ကထုတ်ပြန်တဲ့ရန်ကုန်အမေရိကန်တန်ယုံရဲ့အာဇာနီနေ့အထိမ်းအမှတ်ကြေညာချက်မှာတော့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကြိုးပမ်းအားထုတ်နေကြတဲ့မြန်မာပြည်သူတွေအနေနဲ့အာဇာနီပုဂ္ဂိုလ်တွေရဲ့အမွေအနှစ်တွေကနေခွန်အားတွေရရှိကြပါစေလို့ဖော်ပြထားပါတယ်။ဒါ့အပြင်အာဇာနီနေ့အထိမ်းအမှတ်အမေရိကန်တန်ယုံအနေနဲ့ရုံးပိတ်ကြောင်းလဲကြေညာထားပါတယ်။အလားတူဗြိတိန်တန်ယုံရဲ့တနင်္လာနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့လောက်ချံတက်ပြတ်ခံရတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့တကွအာဇာနီ၈ဦးကိုဂါရဝပြုကြောင်းဖော်ပြထားပါတယ်။ဒါ့အပြင်ဆရာနာသိမ့်မှုကိုစန့်ကျင်ကလွတ်လပ်မှုနဲ့ဒီမိုကရေစီကိုကာကွယ်ဖို့အတွက်ငြိမ်းချမ်းစွာဆန္ဒပြခုခံရင်းမြမွေဦးတော်လှန်ရေးမှကြာဆုံးသွားတဲ့သူရဲကောင်းအားလုံးကိုလည်းအမှတ်ရဂုဏ်ပြုကြောင်းရေးထားပါတယ်။ရန်ကုန်အာဇာနီဗိမာန်မှာမနေ့ကကျင်းပတဲ့84နှစ်မြောက်အာဇာနီနေ့အခမ်းအနားကိုဒေါက်ဆန်းစုကြည်အပါအဝင်အာဇာနီကြီးတွေရဲ့မိသားစုဝင်တို့တက်ရောက်ခြင်းမရှိခဲ့ပါဘူးရှင်
။အနာသိမှုကိုဆန်းရင်သူတွေကလည်းပဲ84နှစ်မြောက်အာဇာနီနေ့အထိမ်းအမှတ်မှာဆန္ဒပြဝဲတွေပြုလုပ်ခဲ့ကြပါတယ်။ရန်ကုန်မြို့ကရင်မောင်းသမားတွေကဆိုရင်အာဇာနီလွတ်လပ်ရေးခေါင်းဆောင်တွေလွတ်ပြန်ခံရတဲ့နနက်7:30မိနစ်အချိန်မှာသူတို့ကားဟွန်းတွေတီးပြီးအမှတ်ရဂုဏ်ပြုခဲ့ကြပါတယ်။မုံရွာမြို့မှာတော့မနေ့ကစစ်ကောင်စီဆန့်ကျင်တဲ့ခြေတက်ဆန္ဒပြပွဲပြုလုပ်ပြီးအာဇာနီမျိုးသေရောမရှိမတ်ကိုလည်းတက်ကိုလည်းဖြတ်ဆိုရက်ကြွေးကြော်တဲ့တွေကိုဒါရင်မောင်းများစွာစီရဲဆန္ဒပြသူတွေကအော်ဟစ်ခဲ့ကြတာကိုလူမှုမီဒီယာတွေမှာတွေ့မြင်ရပါတယ်။လာတူစွာမရှိလာမှလည်းဆန္ဒပြသူတွေဟာဆရာနာသိမ့်မှုကိုဆန့်ကျင်တဲ့လှုပ်ရှားမှုမှာသေဆုံးသွားတဲ့သူတွေအာဇာနီတွေအဖြစ်ဂုဏ်ပြုတဲ့နဖူးစည်းစာတမ်းတွေကိုကန်ဆောင်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
။ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 9 5.40 kHz 8.13ไฮโดรมีเตอร์57 kHz 5809နဲ့ไฮလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့နေ့ကင်း VOA မြန်မာပိုင်းရဲ့သတင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါလှိုင်းကြီးမြင့်တက်လာမှုနဲ့အတူလူသေအလောင်းတွေအဆမတန်များပြားလာနေတာကြောင့်နာရီးကူညီတဲ့စေနာဝန်ထမ်းတွေအတွက်မနိုင်ဝန်ထမ်းနေရတဲ့အဆင့်ရောက်နေပါတယ်။စစ်ကောင်စီလက်အောက်နိုင်ငံတော်ဆေးရုံတွေမှာဒီမိုကရေစီရေးထောက်ခံတဲ့ကျန်းမာရေးလှုပ်သားဆရာဝန်တွေသူနာပြုတွေကိမဲ့နေပြီးတစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာနေတဲ့အတွက်နေအိမ်တွေမှာတည်ဆုံနေတဲ့ကိုဗစ်လူနာအလောင်းတွေကိုနာရီးကူညီသူတွေဟာတအိမ်တက်ဆင်းကောက်ယူနေကြရပါတယ်။ရန်ကုန်မြို့ကနာရီးကူညီမှုအတင်းတွေဟာလက်မလဲနိုင်လောက်အောင်ဖြစ်နေပြီးအလောင်းတွေလာယူဖို့တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကနေနက်နက်မိုးလင်းကလေးကဖုန်းခေါ်မှုတွေအဆက်မပြတ်ဘူးလို့နာရီးကူညီနေတဲ့စေနာဝန်ထမ်းတွေက AFP သတင်းဌာနကိုပြောပြခဲ့ကြပါတယ်။တခါတရံတအိမ်ထဲမှာရင်အလောင်းနှလောင်းလောက်ဖြစ်နေတယ်လို့သူတို့ကပြောပါရယ်ဖေဗူလာကဆရာနာတိမ့်မှုကိုစန့်ကျင်တဲ့အချိန်ကြာလာပြီးဖြစ်တဲ့ဒီဆန္ဒပြမှုတွေကြောင့်နိုင်ငံအနှက်ဆေးရုံတွေမှာဆရာဝန်တွေရောလူနာတွေပါကင်းမဲ့နေကြပါရယ်စစ်ကောင်စီတပ်မကြီးဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမနစ်တနေ့ထဲမှာရင် COVID-19 ရောဂါကူးစက်သူ 9,000 ကျော်ရှိခဲ့ပါရယ်ဒါအပြင်24နာရီတွင်သေဆုံးသူဟာ281ဦးထိစံချိန်တင်ရောက်ရှိခဲ့ပြီးအခုထိဆိုရင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူစုစုပေါင်း 9,000 ကျော်ရှိနေပါတယ်။ဒါပေမဲ့လက်တွေ့မှာတရားဝင်ကိန်းဂဏန်းတွေထက်ကိုဗစ်ကူးစက်မှုရောသေဆုံးမှုနှုန်းမှာအဆမတန်များပြားနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေရောလေ့လာသူတွေကပါခန့်မှန်းထားကြပါတယ်ရှင်။
ကိုဗစ်ကူးစက်မှုတွေမြင့်တက်ပြီးကျွမ်းကျင်သူတွေကပြင်းပြင်းထန်ထန်သတိပေးနေတဲ့ကြားကကိုဗစ်တမ်းရကန်တကြတဲ့ကိုဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်တင်းလာနေမှာစတင်ရုပ်သိမ်းလိုက်ပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်က
If we don't open up now then we face a risk of even tougher conditions in the colder months when the virus has a natural
ဘယ်ရင် virus ကပိုအတောင့်လာပြီးကျွန်တော်တို့အနေနဲ့ပိုမိုခက်ခဲတဲ့အန္တရာယ်တွေ့လာနိုင်ပါတယ်လူပေါင်းများစွာကာကွယ်ဆေးထုတ်ပြီးရနောက်မှာဒါဟာလုံးရမယ့်အချိန်ပါပဲ ကန်တမ်းမှုတွေပေါ်လို့လဲစိတ်ယုံတရားသူတွေသေဆုံးမှုတွေရရှိနေမှာပဲဆိုတော့ကန်တမ်းနေတဲ့ဘာမှမထူးဘူးလောက်ရမယ်ဟာကိုမလုပ်နိုင်ရပဲရှိပါလိမ့်မယ်ဆိုတော့အခုမဖြစ်ရင်ဘယ်တော့ဖြစ်မလဲဆိုတာကိုကိုကိုကိုမေးကြဖို့ပဲရှိပါတယ်လို့ဘုန်းကြီးယုတ်ဂျွန်ဆင်ပြောတော့တာဖြစ်ပါတယ် သူပြင်မဲ့လဲစက်တင်ဘာလကငါစပြီးတော့ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပြတ်နိုင်ုံနဲ့နိုင်ကလပ်တွေလူစုလူဝေးတွေဝင်ဝင်ပြုမှာမဟုတ်တော့ဘူးကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေပြတ်နိုင်မှာနိုင်ကလပ်တွေလူစုလူဝေးတွေကိုဝင်ဝင်ပြုမယ်ပို့မတွေ့ဘူးနက်ဂတစ်ဖြစ်တဲ့ဆိုရင်လည်းမရတော့ဘူးလို့လည်းဝန်ကြီးချုပ်ဂျွန်ဆင်ကထပ်ပြောသွားပါတယ်ဝန်ကြီးချုပ်ကအခုလိုကန့်သတ န်လာနေပြီးတိုကျိုအိုလံပစ်ပွဲတော်ကိုတောင်ထိန်းချောက်နေပါတယ်ဗီယက်နမ်နေရာတော်တော်များများမှာလော့ကဒေါင်းချထားရပြီးအင်ဒိုနီးရှားမှာလည်းနေ့စဉ်သေဆုံးမှုတွေမြင့်တက်လာနေပါတယ
်ဟေတီနိုင်ငံရဲ့ယာယီဝန်ကြီးချုပ်ကလုတ်ဂျိုဆက်ကနိုင်ငံရေးအရာသူ့ကိုစိန်ခေါ်သူလည်းဖြစ်နိုင်ငံတကာရဲ့ထောက်ခံမှုပိုမိုရရှိထားသူအတွက်အခွင့်အလမ်းရရှိစေဖို့သူ့အနေနဲ့ယာရုကနေနှုတ်ထွက်မဲ့အကြောင်းမနေ့တနင်္လာနေ့ကပြောကြားလိုက်ပါတယ်ဇူလိုင်လ9ရက်နေ့မှာဟေတီသမ္မတဂျိုဗီနိုမိုဝီစ်လှုပ်ကြံခဲ့ရပြီးကြတဲ့ကယာယီဝန်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့ကလုတ်ဂျိုဆက်ကသူ့အနေနဲ့ယာရုကနေနှုတ်ထွက်တော့မှာဖြစ်ကြောင်းဝါရှင်တန်ပို့စ်သတင်းစာကြီးကိုပြောကြားခဲ့တာပါသူ့နေရာမှာအသက်82နှစ်အရွယ်အုံနောက်နဲ့အာယုံကျော်အထူးခုခွဲစိတ်ဆရာဝန်ကြီးအေရီယယ်ဟန်ရီကတာဝန်ယူမှာဖြစ်ပါတယ်ဒီလိုနိုင်ငံရေးအခင်းကျင်းမျိုးကိုသူ့အနေနဲ့စိတ်ဝင်စားဘူးဆိုတာသူ့ကိုသိတဲ့သူတိုင်းသိနေကြတယ်လို့ယာယီဝန်ကြီးချုပ်ကဝါရှင်တန်ပို့စ်သတင်းစာကိုပြောကြားခဲ့ပါတယ်သူဟာလှုပ်ကြံခံရတဲ့တငယ်ချင်းဖြစ်သူသမရအတွက်တရားမျှတမှုကိုရရှိဖို့ပဲစိတ်ဝင်စားကြောင်းဂျိုးဆက်ကပြောကြားခဲ့ပါတယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ရဲ့စစ်ရေးထိုးစစ်ကိုချက်ချင်းရပ်ဆိုင်ဖို့အာဖဂန်ဆိုင်ရာတန်တမာအဖွဲ့အစည်းအားလုံးကတင်းလာနေမှာတောင်းဆိုလိုက်ပါတယ်။ဒါဟာစစ်ပွဲကိုဆွေးနွေးညှိနှိုင်းအဖြစ်ရှာမဲ့ဆူထားတဲ့တာလီဘန်ရဲ့တဲ့နကိုင်တို့ရဲ့ပြောကြခြင်းနဲ့ပြောင်းပြန်ဖြစ်နေရလို့လဲဆိုပါရဲကတားနိုင်ငံဒူဟာမှာတာလီဘန်နဲ့အာဖဂန်အစိုးရတို့နှစ်ရက်တာအစီအမံဆွေးနွေးမှုတွေတိုးတက်မှုမရှိဘဲပြီးဆုံးသွားချိန်မှာတန်တမန်တွေကအခုလိုစုပေါင်းတောင်းဆိုလိုက်ကြတာလည်းဖြစ်ပါရဲတောင်းကြမှုတွေဟာနှိမ့်နှိုင်းအဖြစ်ရှာရေးအထုမှုကိုပြပြစေတယ်အရာသားတွေကိုအန္တရာယ်ကျောက်စီပြီးဦးမဲ့အိမ်မဲ့ဖြစ်စေတယ်လို့ဒီပူးတွဲသံယုံတွေရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါရခင်ဗျာ
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်အင်ဂျင်နိုင်တဲ့ဦးကျော်စံသားတို့ပြောပြပေးခဲ့တာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့မနေ့ကင်းရေဒီယိုအစီအစဉ်ကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOE ရဲ့ website ဆက်မျက်နှာ bamis.voenews.com မှာလည်းအတန်လွှင့်ချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်လို့ရသလို VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆက်မျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။COVID-19 ကပ်ဘေးတံတင့်မြန်မာနိုင်ငံမှာအောက်ဆီဂျင်မလုံလောက်မှုကိုဖြေရှင်းနိုင်ရေးနောက် COVID-19 ကာကွယ်ဆေးထပ်ပြီးတော့ထိုးနှံနိုင်ရေးအတွက်ကုလသမဂ္ဂကလှုပ်ဆောင်နေတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်ဖြစ်ပွားမှုတွေကြောက်ခမန်းလိလိတိုးလာနေတယ်ဆိုတော့အစီရင်ခံချက်တွေကိုကုလသမဂ္ဂဘက်ကတုံ့ပြန်ကင်တွယ်ဆောင်ရွက်နေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ဒုတိယပြောခွင့်ရဖာဟန်ဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတနင်္လာနေ့ကလှုပ်တဲ့သတင်းရှင်လင်းပွဲအတွင်းမှာရှင်လင်းပြောဆိုထားပါတယ်။နားဆင်ကြရအောင်ပါရှင်
။ The UN country team is working to address the oxygen shortage by procuring oxygen concentrators and other equipment.
အောက်ဆီဂျင်မလုံလောက်မှုကိုဖြေရှင်းနိုင်ရေးအတွက်အောက်ဆီဂျင်ထုတ်ဆက်တွေနဲ့တခြားဆက်ဆက်ပစ္စည်းတွေရရှိရေးအတွက်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကဆောင်ရွက်နေပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO နဲ့မိတ်ဖက်တွေကလည်း COVAX အစီအစဉ်ကနေတဆင့်အပါအဝင် COVID-19 ကာကွယ်ဆေးရေးထပ်တိုးရရှိရေးကိုဆောင်ရွက်နေပါတယ်။
လက်တလောချီနေမှာတော့ COVID-19 ရောဂါလက္ခဏာခံစားရသူတွေပိုးတွေသူတွေတဲကအများပြန်ဟာဆေးရုံတက်ကုသကွင့်မရပါဘူးရန်ကုန်မြို့ကရှင်သန်ကွင့်လူမှုကူညီကယ်ဆယ်ရေးအသင်းကစေတနာဝန်ထမ်းကိုစန်းဦးကလက်ရှိအခြေအနေမှာအောက်ဆီဂျင်ရဖို့အရေးကြီးတယ်လို့ရှင်းပြပါတယ်
သူပုဂ္ဂလိကအစိုးရကိုလွှဲတယ်အစိုးရကတော့လက်မခံတော့ကျွန်တော်တို့ကနောက်ဆုံးလူနာကိုအင်ဂျင်ပို့ရတယ်အင်ရတော့လေလူနာကအောက်ဆီဂျင်ပေးနေရတယ်တကယ်လို့အောက်ဆီဂျင်မရတဲ့ချိန်ကြရင်လူနာအဆုံးသွားတယ်
။ COVID-19 တတိယလှိုင်းမှာကူးစက်မှုအတော်လေးများတဲ့စကိုင်းတိုင်းကလေးမြို့မှာလည်းအောက်ဆီဂျင်မလုံလောက်မှုနဲ့ရင်ဆိုင်နေရပါတယ်။အောက်ဆီဂျင်မရတဲ့အခြေအနေကကုသရေးပိုင်းမှာအခက်အခဲဆုံးဖြစ်တယ်လို့ကလေးမြို့ဝက်စလီဆေးရုံကဒေါက်တာထန်ပီလွယ်က AFP ကိုပြောပါတယ်
။ ကျွန်တော်တို့စေယုံမှာဆိုအလုံး90လောက်အတုံးပါတယ်အဲ့ဒါလည်းသူတို့တိတ်ကတော့မလုံတော့ပါဘူးသို့တော့အပြင်ကအိမ်တိုင်းအိမ်တိုင်းမှာဒုက္ခရမ်းနေဆိုသူတို့ကိုမျှပြီးတော့ပေးရတယ်တိုင်းရင်းစေယုံကိုဗစ်စေယုံကိုလည်းမျှပေးရတယ်နောက်ပြီးတော့လူမှုအဖွဲ့အစည်းတွေကလည်းသူတို့ကိုလည်းမျှပေးရတယ်ဆိုတော့ဒီအုံနောက်အစားဆုံးကတော့အောက်ဆီဂျင်ပြဿနာဖြစ်ပါတယ်
စစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကစီမံခန့်ခွဲနေတဲ့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနအနေနဲ့တနည်းကိုကိုဗစ် -19 ဆန့်သက်ဆစ်ဆင်းမှု1000ခွဲနီးပါးသာဆောင်ရွက်နေတာဖြစ်ပါတယ်။တနင်္လာနေ့ည8နာရီထုတ်ပြန်ချက်အရဆိုရင်ပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ဓာတ်ခွဲနမူနာ14000နီးပါးဆစ်ဆီးခဲ့ပြီးကူးစက်သူက9189ဦးတွေ့တယ်လို့ဖော်ပြပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 ဆန့်သက်တွေ့ရှိမှုထက်အမှန်တကယ်ဖြစ်နေတာကပိုပြီးတော့များနေတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရဖာဟန်ဟတ်ကသတင်းတောက်တွေကိုပြောပါတယ်
Even with limited testing and reporting, there were nearly 5,500 new cases. And
ချမ်းသာမှုရောအကြောင်းကြားမှုရောအကန့်အသတ်နဲ့ရှိနေတဲ့အခြေအနေမှာကိုပဲဇူလိုင်လ18ရက်နေ့ကကူးစက်သူအသစ် 9,500 ရှိခဲ့ပြီးတော့233သေဆုံးခဲ့ပါတယ်။အမှန်တကယ်ရေအတွက်ဒီထက်အများကြီးပိုများမယ်လို့ခန့်မှန်းရပါတယ်။ဇူလိုင်လ18ရက်နေ့မှာပဲကိုဗစ်အသေးပြုလူနာတွေ့ရှိမှုနှုန်းက 39.12 ရာခိုင်နှုန်းရှိခဲ့ပါတယ်။ဒီမတိုင်ခင်သတင်းနှစ်ပတ်သုံးကအဒီဗျူလူနာတွေ့ရှိမှုနှုန်းက 22.34 ရာခိုင်နှုန်းသာရှိခဲ့တာပါ။ဒီအပြင်ကိုပဲဒေါက်တာမျိုးကွဲအပါအဝင်ဗီဇာပြောင်းကိုဗစ် -19 မျိုးကွဲများစွာကိုတွေ့နေရပါတယ်
။အိန္ဒိယကအခမဲ့ပေးတဲ့ကိုဗစ် -19 ကာကွယ်ဆေးကိုအများပြည်သူကြားထိုးနှံခဲ့ပြီးနောက်ပိုင်းစစ်တပ်ရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကကိုဗစ် -19 ကာကွယ်ဆေးရရှိရေးကြိုးပမ်းနေကြောင်းပြောဆိုထားပေမဲ့လောလောဆယ်မှာတော့မြန်မာနိုင်ငံအတွက်ကာကွယ်ဆေးမရှိသေးပါဘူး။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးတိုးရဖို့ကြိုးပမ်းနေတယ်လို့ပြောပေမဲ့အချိန်ကာလအရေအတွက်နဲ့ပတ်သက်လို့တော့ထည့်သွင်းပြောဆိုတာမရှိပါဘူး
From Myanmar the UN country team tells us it is stepping up its response
မြန်မာနိုင်ငံအတွင်းမှာကိုဗစ် -19 ကပ်ဘေးရောဂါဖြစ်ပွားသူအရေအတွက်ကြောင်းမက်ဖွဲ့တိုးလာတယ်ဆိုတဲ့အခြေအနေပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတုံ့ပြန်ဆောင်ရွက်မှုကိုတိုးမြင့်လှုပ်ဆောင်နေပါတယ်ကုလသမဂ္ဂအနေနဲ့ကာကွယ်ဆေးထိုးရေးကိုတို့မြင့်ဆောင်ရွက်ဖို့ဦးစားပေးပြင်ဆင်နေပါတယ်။ကာကွယ်ဆေးထိုးလုပ်ငန်းမှာကိုဗစ် -19 ကာကွယ်ဆေးရောပုံမှန်ကာကွယ်ဆေးထိုးလုပ်ငန်းတွေရောပါဝင်ပါတယ်
။လက်တလောအခြေအနေမှာတော့နိုင်ငံတော်ဝန်မှာဝင်းနဲ့အားမမျှအောင်ကျုံ့တွေ့ရင်ဆိုင်နေရတဲ့ကိုဗစ် -19 ကပ်ဘေးရောဂါကိုပရဟိတအဖွဲ့အစည်းတွေပုဂ္ဂလိကတွေဝိုင်းဝန်းပြီးတအားသရွေ့စ조사နေကြပါတယ်။ရန်ကုန်မြို့ကရှင်တန်ကွင်းလူမှုကူညီကယ်ဆယ်ရေးအသင်းကအကူအညီပေးသူတဦးကိုဗစ် -19 ကြောင့်တေဆုံးခရပီးနောက်ထပ်နှစ်ဦးလဲကူးဆက်ခံရကြောင်းပြောလာသူကတော့အသိန်းကိုဥဆောင်တဲ့ဒေါ်တန်တန်ဆိုဖြစ်ပါတယ
်။မကြောက်မရွံ့ရရဝန်လုပ်နေရတဲ့လူတွေဖြစ်တဲ့အတွက်ဘယ်အချိန်ကားလဲလဲဆိုတာကမပြောနိုင်ဘူး။ကိုကိုနိုင်ကကိုကိုကိုစိတ်သက်ခိုင်မအောင်နေတယ်၊ကျမ်းမအောင်နေတယ်။ဒါပေမဲ့လည်းယောဂါကဘယ်အချိန်ဝင်လာမယ်ဆိုတာကြောက်မယ်ဆိုဝင်တော့ဝင်တော့ပါပြီကိုတွေပြောရမယ်ဆိုလို့ရှိရင်
ဆရာနာတိတ်မှုကိုစန့်ကျင်ဆန္ဒပြတဲ့ကျမ်းမာရေးဝန်ထမ်းတွေဖမ်းဆီးခံထားရတဲ့အခြေအနေနောက်ဖမ်းဝရံထုတ်ခံရတဲ့အခြေအနေအပြင်ကျမ်းမာရေးလုပ်သားတွေရဲ့ CDM ဆရာနာတိတ်မှုစန့်ကျင်ရေးအလုံမစင်းတဲ့လှုပ်ရှားမှုတွေစုပေါင်းပြီးနိုင်ငံရဲ့ကျမ်းမာရေးစောင့်ရှောက်မှုကအပြည့်အဝမလဲပတ်နိုင်တော့တဲ့အခြေအနေဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံခဲ့ရတဲ့မိခင်ဖြစ်သူကိုပြုစုစောင့်ရှောက်ခဲ့သူကလေးမျိုးကတူကလည်းတူးချင်းတယောက်ချင်းစီကကိုရိုနာဗိုင်းရပ်စ်အရေးသတိထားကာကွယ်ဆောင်ရှောက်ကြဖို့တိုက်တွန်းထားပါတယ်ရှင်
။မိသားစုတိုင်းတယောက်ချင်းစီတိုင်းကဒီ knowledge ရှိရမယ် knowledge ရှိပြီးတော့မှကိုယ်တိုင်ကလှုပ်ဆောင်ကိုယ့်ရဲ့ကိုတူးချင်းစီကလှုပ်ဆောင်ပြီးတော့မိသားစုကနေပြီးတော့လှုပ်ဆောင်ဒီကိုယ့်ရဲ့ဟို prevention ကိုလေမလုပ်ဘူးဆိုရင်တော့အမတန်မှလူမျိုးတောင်းတာဖြစ်သွားနိုင်တယ
် VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မနက်ခင်းမှာသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်းညမနက်ခင်းထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုဆက်လက်ထုတ်လွှင့်ပေးပါမယ်။ချင်းပြည်နယ်မင်းတပ်ကိုကုလသမဂ္ဂရဲ့အထောက်ပံ့တွေရောက်ရှိနေပြီးဒီကနေ့ဖြန့်ဝေမယ့်အကြောင်းကိုတင်ပြမှာပါ။ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီး UNHCR ကပေးပို့တဲ့ထောက်ပံ့ရေးပစ္စည်းတွေကိုချင်းပြည်နယ်မင်းတပ်မြို့မှာရောက်ရှိနေပါပြီ။COVID-19 ကာကွယ်ရေးအတွက်တကူရီသုံးအကာအကွယ်ပစ္စည်းကိရိယာတွေအပါအဝင်ကုညီထောက်ပံ့ရေးပစ္စည်းတွေကိုအင်ကာနီမှာစတင်ဖြန့်ဝေမယ်လို့ UNHCR ကသတင်းထုတ်ပြန်ထားပါတယ်။မြို့ပေါ်မှာရှိနေသူတွေတည်းမဟုတ်ဘဲမင်းတပ်မြို့ပြင်မှာစီဗီတင်းဆောင်နေရသူတွေလည်းအကူအညီပေးဖို့ဒုက္ခသည်တွေကမျှော်လင့်နေကြပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကလာတဲ့သတင်းကိုကိုသားညုံဦးပြောပြပေးမှာပါရှင်။
စစ်တပ်နဲ့ချင်းပြည်ကာကွယ်အဖွဲ့တွေကြားတိုက်ပွဲတွေရထားပြီးတော့စစ်ပေးဒုက္ခသည်တွေနေရာပြန်လာနိုင်ဖို့သဘောတူထားတဲ့အချိန်မှာဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အကူအညီပစ္စည်းတွေပါတဲ့ရင်တန်းမင်းတပ်မျိုးကိုဇူလိုင်လ17ရက်နေ့ကရောက်လာခဲ့ပါတယ်ဒီကနေ့မှာတော့ UNHCR ရဲ့တာဝန်ခံတွေကဒုက္ခသည်စခန်းတွေစီကိုလာရောက်ပြီးတော့အကူအညီတွေနှက်ဖြန်ကစတင်ဖြန့်ဝေပေးမယ့်အစီအစဉ်တွေပြောခဲ့ပါတယ်ဒီအချိန်နဲ့ပတ်သက်လို့မင်းတပ်မျိုးဒုက္ခသည်တွေကိုလက်ခံထားတဲ့မြို့မကက်သလစ်ဘုရားကျောင်းက Father ဦးရှက်ထန်းကအခုလိုပြောပါတယ်
เออนอลออเซียรอตรุเลนัมมีดลาวีโยบอมาจินโรละขันทาเรมิซาสุริโฮกูนีโฮจินโรเนเนอซันอเนเนลาเรตโบดิโยเปียบาเร
ကိုဗစ် -19 ကာကွယ်ရေးအတွက်တကူရီသုံးအကောက်ွယ်ပစ္စည်းကိရိယာတွေပါဝင်အစားအစာမဟုတ်တဲ့ပစ္စည်းတွေအနက်မှာတာပိုလင်တွေ၊ချင်းအောင်တွေ၊ဖျားတွေ၊စောင်းတွေ၊မိဖို့ကြောင်သုံးပစ္စည်းတွေ၊နေအောင်ကြီးစွိုင်းသုံးမြည်ရင်တွေကိုမနေ့ကကစပြီးတော့ရတဲ့တင်းတစ်ပတ်လုံးကူညီထောက်ပံ့ဖြန့်ဖြူးသွားမယ်ဆိုပြီးတော့ယူနိစီယာကထုတ်ပြန်ပါတယ်လူရည်9000နဲ့ညီမျှတဲ့အိမ်အောင်စု1000အတွက်ကူညီပစ္စည်းတွေပေးနိုင်ဖို့မျှော်လင့်ကြောင်းလည်းယူနိစီယာရုံရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်ထောက်ပံ့ရေးပစ္စည်းတွေဖြန့်ဝေနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေရဲ့လူအချက်တွေနဲ့စိုးရိမ်မှုတွေကိုပုံမှန်သိရှိဖို့ရရလူလူတွေအပြင်ဘာသာရေးအုပ်စုကကိုယ်စားလှယ်နဲ့တွေ့ဆုံသွားမယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။မင်းတပ်မျိုးပေါ်ကဒုက္ခသည်တွေကိုဇူလိုင်လပထမအပတ်ကမြန်မာနိုင်ငံချက်စီနေတင်းကလည်းထောက်ပံ့မှုတွေရှိခဲ့ပြီးတဲ့နောက် UNHCR ကပထမဆုံးအကြိမ်ခုလိုလာရောက်အကူအညီတွေပေးတာလည်းဖြစ်ပါတယ်။အခုဒီမင်းတပ်မျိုးမှာရှိတဲ့ဒုက္ခသည်တွေကိုဖြန့်ဝေပေးဖို့ကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူပြီးတော့ COVID စီးကမ်းတွေနဲ့အညီဖြန့်ဝေဖို့သဘောတူထားတယ်လို့ UNHCR ကိုယ်စားလှယ်နဲ့တွေ့ဆုံခဲ့သူတွေကပြောပါတယ်။မင်းတပ်မျိုးပေါ်မှာဒုက္ခသည်စကန်ဆယ်ခုဖွင့်လှစ်ထားခဲ့ပေမဲ့လူနည်းစုကသာလာရောက်ခိုလုံနေကြပါတယ်။အများစုကတော့မင်းတပ်မျိုးပြည်မှာရှိတဲ့ကျေးရွာတွေမှာထွက်ပြေးတင်းရှောင်ခိုလုံနေကြတာပါ။အခုလိုကျေးရွာတွေမှာခိုလုံနေရတဲ့ဒုက္ခသည်တွေကလည်းအကူအညီတွေကိုမျှော်လင့်နေပါတယ်။ဒါနဲ့ပတ်သက်လို့မင်းတပ်မျိုးဒုက္ခသည်စကန်စီမံခန့်ခွဲမှု main committee တာဝန်ရှိသူတူကအခုလိုပြောပါတယ်
။ကျွန်တော်တို့သိရတာကစကားစပက်ကခုန်တီချက်တို့တင်နေစကားစပက်ကခုမပြူပေးဘူးပေါ့နော်။ရွာကတိကိုလာဖို့ကိုခုမပြူပေးဘူးလို့ပဲကျွန်တော်တို့သိရပါတယ်။
ယူနိစီယာဘက်ကတော့ကြေးရော်တွေမှာတင်းရှောင်နေရတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်မယ့်အခြေအနေကိုတိတိပပမထုတ်ပြန်ပေမဲ့ချင်းပြည်နယ်နဲ့နိုင်ငံတကာမှာရှိတဲ့အကူအညီလိုအပ်နေသူတွေထံကိုအထောက်ပံ့တွေပေးဖို့ကတိပြုတယ်လို့ပဲထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီစစ်ကြီးရဲ့ဆန္ဒပြသူတွေကိုဧပြီလ24ရက်နေ့ကဖမ်းဆီးခဲ့လို့မြို့ကန်တွေကပြန်လွှတ်ပေးဖို့တောင်းဆိုရကနေတဆင့်စစ်ကောင်စီတပ်တွေနဲ့ CDF မင်းတပ်တို့အကြားမှာပြန်လည်ပစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဧပြီလ24ရက်ကနေပြီးတော့ဇွန်လ10ရက်နေ့ထိ45ရက်အတွင်းတိုက်ပွဲအကြိမ်20ကြော်ဖြစ်ခဲ့တာပါ။နှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်။မင်းတပ် CDF တပ်ဖွဲ့နဲ့စစ်ကောင်စီတပ်တို့ကြားဇွန်လ20ကနေပြီးတော့ဇူလိုင်4ရက်နေ့ထိနှစ်ဖက်အပြစ်ခတ်ရဲဆဲဖို့ပထမဆုံးအကြိမ်သဘောတူဆွေးနွေးခဲ့ပြီးတဲ့နောက်အဲ့ဒီတပ်တန်းပြည့်ချိန်မှာဇူလိုင်20ရက်နေ့ထိကိုပြည့်ရဖို့တပ်တန်းထပ်တိုးခဲ့ပါတယ်။မြို့ကန်ကြီးနေရပြန်လာနိုင်ဖို့အပြည့်အဝသဘောတူဆွေးနွေးတာဖြစ်ပေမဲ့လို့လုံခြုံရေးဆိုရင်လည်းအတွက်မြို့ကန်အနည်းစုပဲနေရကိုပြန်လာခဲ့ကြပါတယ်။မင်းတပ်မျိုးမှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်ပိုင်းမြို့ကန်တွေဟာနှီးစက်ရတောတောင်ကြီးရော်တွေမှာခိုလုံနေရသလိုမင်းတပ်မျိုးနဲ့နေမိနှီးစက်တဲ့မြို့တွေအထိပါစစ်ပီးရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ရန်ကုန်ကလာတဲ့သတင်းကိုကိုသားညုံပြပြပေးခဲ့တာပါရှင်။အခုတော့ COVID-19 အခြေပြည်သူတွေအချင်းချင်းရိုင်းပင်းပြီးဖြည့်ရှင်းဖို့ကြိုးစားနေကြတဲ့အကြောင်းပြောပြပါမယ်။မြန်မာနိုင်ငံမှာ COVID လို့ယူဆရတဲ့လူနာတွေများပြားနေခြင်း၊လူမမာရှိတဲ့အိမ်တွေအတွက်ပရဟိတအကူအညီပေးသူတချို့ကအစားအသောက်ဆေးဝါးစတဲ့လိုအပ်တာတွေကိုကူညီဝယ်ယူပို့ပေးနေကြပါတယ်။ COVID ကရောဂါဖြစ်နေခြင်းအကူအညီလိုအပ်ချက်တွေများပြားနေလို့ပြည်သူတွေကပဲအချင်းချင်းကူညီနေကြရတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကပြောပြပေးမှာပါ။
အခုရပိုင်းနေအတွင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့စာရင်းအရကိုဗစ်အသီးပြုလူနာ9000ထက်မနည်းရှိတယ်လို့သေဆုံးသူကလည်း200ကျော်ရှိနေပါတယ်။ကိုဗစ်အသီးပြုလူနာစာရင်းမဝင်ပဲသေဆုံးနေသူတွေလည်းဆက်လက်များပြားနေပါတယ်။ရန်ကုန်မြို့မှာပရဟိတအကူအညီပေးနေသူတွေရဲ့ပြောပြချက်အရရန်ကုန်တဝိုင်းမှာရှိတဲ့တုတ်တန်တွေမှာမိသားစုနေရာတဲ့အလောင်းတစ်နေ့ကိုတစ်ထောင်ကျော်လောက်ရှိတယ်လို့ပြောပါတယ်။
ူးဆက်ခံရရလို့အစားအသောက်နဲ့စေဝါလိုအပ်နေသူတွေအတွက်ရန်ကုန်မန္တလေးစတဲ့မြို့တွေမှာစေတနာရှင်တို့ကကူညီဈေးဝယ်ပြီးအိမ်လိုက်ပို့ပေးနေကြတာလည်းရှိပါတယ်။အကူအညီလိုအပ်နေတဲ့အိမ်အနေနဲ့အိမ်ရှိမှအလံဝါထောင်ထားပြီးအမှန်အသားပြုထားမယ်ဆိုကူညီပေးနေသူတွေကနေအိမ်တွေစီစေဝါနဲ့အစားအသောက်လိုအပ်တဲ့အကူအညီကိုပေးပို့ဆောင်ရွက်ကြတယ်လို့အရှင်ကြီးကျွန်များအဖွဲ့တာဝန်ရှိသူကပြောပါတယ်။
ကျွန်တော်တို့လည်းဒီနိုင်ငံပိုင်းနဲ့ဒီလိုလိုက်လှုပ်ပြီးမလှုပ်ပြီးလဲကိုပြည်သူချင်းချင်းကိုမကာကွယ်ငတ်ပြီးတေးုံမရှိမှလေအိမ်ထဲမှာတချို့အိမ်ထဲမှာလည်းကြမိုက်မကောင်းတေးဝါးလေးမရှိရပဲအစားတော့စေဝါလူလို့တည်နေတဲ့တေးဝါးလေးတွေလည်းအများကြီးကြားနေရတယ်။ဒါမှမဟုတ်လည်းဟိုကိုအချင်းချင်းမှမကူညီအရှုံးဘာဒီအစားတော့ဇက်အော်စေဝါတို့အရှုံးပေးပြီးတေဝါတို့ဖြစ်နေတယ်လူတယောက်နဲ့တန်မှုကလေအဲ့လိုဖြစ်နေလို့အကုန်လုံးတနိုင်တစ်ပိုင်းမဲ့ပရိုက်တာတွေရောအကုန်လုံးလိုက်တာအချင်းချင်းတွေရောအကုန်လုံးတနိုင်တစ်ပိုင်းလိုက်ပြီးလုံနေရဘူးနော်ကိုလည်းဟိုအတက်နိုင်ဆုံးတော့စေးတောက်မဖြစ်မနေစေးတောက်ပြီးထားတော့နေရတာပဲဒီအလုပ်ပရိုက်တာလုပ်တဲ့လူတွေကဟိုဘယ်လိုပြောမလဲလုပ်ကိုလုံနေရတာလုပ်ကိုလုံနေမှာပဲအချိန်ပြီးပါလေဒါမှအချင်းချင်းကာကွယ်ပြီးသားဖြစ်မှာပေါ့
အခုလိုကူညီနေကြသူတွေအပြင်လူနာတွေအတွက်လိုအပ်တဲ့အောက်ဆီဂျင်အိုးအကူအညီပေးနိုင်မှုကြိုးစားနေကြသူတွေအလောင်းတွေကိုတကြိုနိုင်မှုကူညီနေကြသူတွေမနာမနေအလုပ်လုပ်နေကြပါတယ်အခုလိုပရဟိတအကူအညီပေးနေကြပေမဲ့လည်းကျန်းမာရေးစောင့်ရှောက်မှုမရလို့အများအပြားသိဆုံးနေကြရပါတယ်စကိုင်းတိုင်းကလေးမျိုးကအခြေအနေကိုကလေးမျိုးကိုဗစ်တိုက်ဖြစ်ရမှာပါဝင်ဆောင်ရွက်နေတဲ့စေတနာဝန်ထမ်းကိုမင်းနိုင်စိုးကပြောပါတယ
်ဒီမှာပြေဆုံးလုံးနည်းနဲ့အကြောင်းရင်းကကုစရာနေရာမရှိရဘူးမရှိရတဲ့အကြောင်းရင်းကနေရာမလောက်တာရယ်ပြည့်တဲ့ခါကျတော့ကုတာပြီးမကျမ်းမာယူဝန်ထမ်းမလုံလောက်တာရယ်အရင်နေ့ပေါ့နော်အဲ့လိုဖြစ်သွားသူအဲ့ဒါကိုအားနဲ့ကိုကိုစေးကိုတောက်ထိုင်မနေကြတာရပိုင်းတော်တွင်မှာတော့တည်လုံးကတော့မကြသေးပါဘူးကိုပြစ်တန်တရပေါ့နော်အဲ့လိုမျိုးနဲ့ပြည်ရလို့ဆောက်အောင်ပေါ့တန်းနေရပေါ့အဲ့ဒီက20ဝန်းကျင်ပါပဲ
ကိုဗစ်ကရောဂါကာကွယ်ကုတာထိန်းချုပ်တဲ့နေရာမှာတာဝန်ရှိသူတွေရမှာကနိုင်ငံသူနိုင်ငံသားအားလုံးအင်တိုက်အားတိုက်ကူညီပါလို့စစ်ကောင်စီကပြောကြားထားပါတယ်ဒီလိုပြောနေတဲ့တစ်ချိန်တည်းမှာပဲရန်ကုန်မြို့မြတ်ဒဂုံမြို့နယ်မှာပရဟိတအကူအညီပေးနေတဲ့ဆရာဝန်9ယောက်အပါအဝင်စေတနာဝန်ထမ်းတချို့ဇူလိုင်လ19ရက်နေ့ကဖမ်းဆီးခံရပါတယ်။ဆေးဝါးတွေနဲ့အောက်ဆီဂျင်အိုးတွေကိုလည်းစစ်ကောင်စီကတင်စီသွားခဲ့ပါတယ်။သူတို့ကိုဘာကြောင့်ဖမ်းဆီးသွားသလဲ၊ဘယ်မှာဖမ်းဆီးထားသလဲဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
ဒီ American တဲ့ရုပ်တံတဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာဝိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ internet စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/ voabumese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabumese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါတော်ရရှင်များရှင် VOA American တန်ရဲ့2020ခုနှစ်ဇူလိုင်လ20ရက်အင်ကာနေမနေ့ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့တနင်္လာနေ့မှာကြာရောက်ခဲ့တဲ့မြမအာဇာနီနေ့အထိတ်မှအကြောင်းဆွေးနွေးတင်ပြဖို့စီစဉ်ထားသလိုနိုင်ငံတကာသတင်းဆောင်မတစ်ပုဒ်မှာတော့အစ္စလာမ်ရဲ့အစွန်ရောက် IS တို့ရန်ကနေလွတ်မြောက်လာတဲ့အမျိုးသမီးတွေဘယ်လိုရပ်တည်နေကြတယ်လဲဆိုတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။ဒီနောက်မှာတော့
ကျွန်တော်တို့အရင်တော့8တင်းဝင်ပြိုင်မယ်လို့သတ်မှတ်ထားပေမဲ့အခု9တင်းကတော့တို့ဆိုပြင်ဆင်ချိန်မရလို့တို့နှုတ်ထွက်သွားပါတယ်အ
ဲမြန်မာပြည်အတွက်ရန်ပုံငွေရှာကြမြက်ဗီတိန်ကဘလုံးပွဲတစ်ခုအကြောင်းဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးမှာပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်အခုအရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်IS အကြမ်းဖက်တွေနဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲတွေကနေအသက်ရှင်လွတ်မြောက်ခဲ့သူအမျိုးသမီးတွေစုပြီးအီရတ်နိုင်ငံမြောက်ပိုင်းမှာစားတောက်ဆိုင်တစ်ခုဖွင့်လှစ်ထားပါတယ်။အမျိုးသမီးတွေရေရှည်ဘဝရည်တည်ရေးကိုလည်းအထောက်အကူဖြစ်စေတဲ့ဒီဆိုင်မှာအင်ဂျက်လက်ရအစားအသောက်တွေကိုမှာယူစားသုံးနိုင်တဲ့အကြောင်း VOA သတင်းထောက်ခါဝါအိုမာသတင်းပေးပို့ထားပါတယ်။မမသစင်အောင်ပြောပြပေးပါမယ်ရှင်
။အီရတ်အမျိုးသမီးတွေဖွင့်လှစ်ထားတဲ့ Taste of Mosul စားတောက်ဆိုင်ကမိုဆူးမျိုးအလယ်မှာရှိပါတယ်။စားတောက်ဆိုင်ပိုင်ရှင်အမျိုးသမီးတွေရဲ့အများစုရဲ့ခင်မုန်းနယ်တွေဟာ IS အကြမ်းဖက်တွေနဲ့ဖြစ်ပွားတဲ့စစ်ပွဲတွေအတွင်းမှာတည်ဆုံခဲ့ကြတာကြောင့်အမျိုးသမီးတွေအိမ်ပြန်ထွက်အလုပ်လုပ်ခွင့်မရှိဘူးဆိုတော့အယိုးဆွဲနေတဲ့ရိုးရာအစင်လာတွေကိုတွေ့ဖြစ်ပြီးသူတို့ကမိသားစုကိုဥဆောင်သူတွေဖြစ်လာတာပါ။ကျမတို့အတွက်ဒီစားတောက်ဆိုင်ကဆွေမျိုးတွေတခြားလူတွေချက်ကိုချက်ကူပေးပါတယ်။ကျမတို့ပင်ပန်းပေမဲ့လို့တခြားလူတွေစီကအကူအညီမလိုတော့ပါဘူး။ကျမတို့အတွက်ဖျားသခင်ပဲလိုပါတယ်။ကျမတို့ခေါင်းမော်နေနိုင်ဖို့အတွက်ဒီမှာအလုပ်ကိုကြိုးစားလုပ်ကြပါရစေ။ဒီစားတောက်ဆိုင်ကအမျိုးသမီးတွေအတွက်သူတို့ဘဝရည်ရည်ရည်တည်စီးပွားရေးအဆင်ပြေယူနေမှာကသူတို့ဘဝမှာကြုံတွေ့ခဲ့ကြရတဲ့စိတ်ရဲ့အနှိမ့်ထားယူနေကနေလည်းလွတ်မြောက်ခွင့်ရစေပါရစေ။စားတောက်ဆိုင်မှာလုပ်ဖို့ဆိုတာကမလွယ်ပါဘူး။ဒါပေမဲ့ငွေရေးချေးရေးချက်တဲတာကပိုခက်ပါတယ်။အလုပ်ပင်ပန်းနေမယ်လေကျမတို့ပြောပါရင်ဒီမှာအလုပ်လုပ်ရတာစိတ်ခံစားချက်တွေတက်တာရရပါတယ် Taste of Mosul စားတောက်ဆိုင်ကမှာယူတဲ့အစားအသောက်တွေကိုချက်ပြုတ်အင်းအယောက်ပို့ဆောင်ပေးတာပါဆိုင်ဝန်ထမ်းတွေကမနေ့စောစောထမှာယူတဲ့အစားအစာတွေကိုချက်ပြုတ်ပြီး Mosul မြို့နယ်ဆင်ကြီးဖုံးဒေသတွေကိုအစားအသောက်တွေပို့ဆောင်ပေးပါတယ်ကျမကအစားအသောက်မှာယူတဲ့အမျိုးသမီးတွေစီပဲတည်တံ့ပို့ဆောင်ပေးပါတယ်အမျိုးသားတွေမှရင်တော့သွားဖို့ပေးဖို့အမျိုးသားအလုပ်သမားတွေရှိပါတယ်။စားစာသိမကောင်းပေမဲ့အမိမကောင်းတဲ့အမိကိုကူညီဖို့လိုလို့ကျမဒီအလုပ်ကိုလုပ်တာပါ။ အစားတောက်မှယူတဲ့သူတွေနေ့စဉ်တိုးလာတာကဒီစားတောက်ဆိုင်ကိုတဖြည်းဖြည်းလူသိများလာတဲ့လက္ခဏာပါလို့ဆိုင်ရှင်အမ်အမတ်ကပြောပါတယ
်။အင်ချက်လက်ရာတွေကိုဆိုင်ရင်တွေထပ်ပို့လူကြိုက်များလာပါတယ်။အမျိုးသမီးတွေချက်တဲ့ဒီဟင်းတွေကတန်ရှင်းတယ်လို့ဒီလိုလက်ရာတွေကြိုက်နေတတ်တဲ့သူတွေအတွက်ကျမတို့ချက်ပြုတ်ပေးတာပါ။
ဒီစားတောက်ဆိုင်ကအစားအသောက်တွေရောင်းချပေးတဲ့အပြင် IS အစွန်းရောက်တွေကိုနှိမ်နှင်းခဲ့ပြီးတဲ့နောက်မှာနှစ်ပေါင်းများစွာကြာဖျူဖျဲဖြစ်နေတဲ့အခြေအနေတွေကိုပုံမှန်အနေထားတစ်ခုပြန်ရောက်လာအောင်လဲအကူအညီပေးနေတာပဲဖြစ်ပါတယ်ရှင်
။မမသစင်အောင်ပါရှင်။သောရရှင်များရှင်ဇူလိုင်လ16ရက်နေ့တင်းတင်းလာနေကတော့84နှစ်မြောက်အာဇာနည်နေ့ခြားရောက်ပါတယ်။အာဇာနည်နေ့ကိုတော့အချင်းယုံပြီးတော့ချင်ပါခဲ့ပါတယ်။ကြဆုံးခဲ့တဲ့သူတွေထဲကဘိုးကျော်အောင်ဆန်းရဲ့သမီးဖြစ်သူလက်ရှိဆရာနာသိမ့်ပြီးနောက်ထိမ့်သိမ့်ခံထားတဲ့ဒေါအောင်ဆန်းစုကြည်လည်းအာဇာနည်နေ့အခမ်းအနားကိုမတက်ရောက်နိုင်ခဲ့ပါဘူး။ရန်ကုန်မြို့အာဇာနည်ဘိမ့်မှန်မှာကျင့်ပါတဲ့အခမ်းအနားမှာအာဇာနည်ခေါင်းဆောင်ကြီးတွေရဲ့မိသားစုတချို့နဲ့စစ်ကောင်စီတာဝန်ရှိသူတချို့သာတက်ရောက်ခဲ့ပြီးနိုင်ငံခြားတန်တမန်တွေတက်ရောက်တာကိုလည်းမတွေ့ရပါဘူး။စစ်ကောင်စီဘက်ကလည်းသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဦးကိုကိုတက်ရောက်ကာရဝတ်ပြုခဲ့ပါတယ်။NLD အစိုးရလက်ထက်တုန်းကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ဂါရဝပြုခဲ့ပေမဲ့ဒီနေ့ ဒီမနေ့အချရောက်တဲ့အာဇာနည်နေ့မှာတော့သူလဲတက်ရောက်တာမရှိပါဘူး။ဒါပေမဲ့လည်းအာဇာနည်နေ့အခမ်းအနားကိုတော့စစ်တပ်ပိုင်းမြဝတီရုပ်သံမှာထုတ်လွှင့်ပြသခဲ့ပါတယ်။အခု2021ခုနှစ်ဇူလိုင်လ19ရက်နေ့တနင်္လာနေ့မှာချရောက်တဲ့အာဇာနည်နေ့မြမလွတ်လပ်ရေးအတွက်ဥဆောင်ချိုးပန်းခဲ့ကြသူတွေလှုပ်ကြံခဲ့ရတဲ့နေ့ဟာဆိုရင်84နှစ်တိုင်ခဲ့ပါပြီ။ဒီအချိန်ဒီမှာအာဇာနည်နေ့ရဲ့အနှစ်သာရနဲ့အာဇာနည်နေ့ကရတဲ့ပေးတဲ့သင်ကန်းစာကိုမြန်မာနိုင်ငံမှာဘလောက်တွင်ကျယ်လာပါပြီလဲဘလောက်ဟိုကျင့်သုံးလာပါပြီလဲဆိုတာကိုကျမတို့ VOE မြန်မာပိုင်းရဲ့ Editor ဥကျော်စံသားကိုမေးမြန်းတင်ပြပေးမှာဖြစ်ပါတယ်ရှင်။အန်ကယ်ဥကျော်စံသားဆိုရင်ကျမတို့ Studio ကန်းထဲမှာရှိနေပါတယ်ကျမပေးမှာပါ။ဆိုတော့အန်ကယ်ဒီအာဇာနည်နေ့ဟာအခုဒီနှစ်ပေါ့နော်ဒါမနေ့ရဆိုလို့ရှိရင်84နှစ်တိုင်ခဲ့ပါပြီရှင်။အဲ့တော့ဒီအာဇာနည်တွေလှုပ်ကြံခရတဲ့အဖြစ်အပျက်ကနေရယူတဲ့သင်ကန်းစာဆိုရင်အန်ကယ်ပြပြပြပါအောင်ရှင်
ဟုတ်ကဲ့သင်္ကန်းစာတိုင်ငယ်မှာပထမဆုံးပြောချင်တာဗမာပြည်မှာအာဇာနည်နေ့ရဲ့အနှစ်သာရဟာ ceremonial occasion အခမ်းအနားလုပ်တဲ့ပွဲတစ်ခုသာဖြစ်နေပြီးတော့သင်္ကန်းစာရယူတဲ့ပုံတစ်ခုမှမတွေ့ရပါဘူးသို့သော်လည်းအကြောင်းမှာကလေးတွေစင်တာအာဇာနည်ခေါင်းဆောင်ကြီးကိုလူစီလေးစားမယ်ဂါရဝပြုရမယ်ဒါမှန်ပါတယ်သူတို့လိုပဲတိုင်းပြည်ကိုချစ်တဲ့စိတ်တိုင်းပြည်လည်းစွန့်စားလိုတဲ့စိတ်အများကျိုးဆောင်ရွက်လိုတဲ့စိတ်တွေမွေးရမယ်ဆွဲဟာပဲဒါသူတို့ပြောကြတာတွေ့ရပါတယ်ကျောင်းစာအုပ်ဒီမှာလိုပဲရေးကြတယ်ဆိုတော့တကယ်တမ်းရဲ့ဒီနဲ့သင်္ကန်းစာကတော့ကျွန်တော်အမြင်ဟာနိုင်ငံရေးကိုလက်နက်ကင်ပြီးဖြစ်ရှင်လို့မရဘူးတိုင်းပြည်ဘူးဆိုတော့အဓိကအားဖြင့်မြန်မာနိုင်ငံမှာလွတ်လပ်ရေးယူကနေမှာဗိုလ်ချုပ်အပါဝင်အစိုးရအဖွဲ့တစ်ခုလုံးခေါင်းဆောင်ကြီးကိုလက်နက်ကင်ပြီးတော့စလိုက်တဲ့ခါကျတော့နိုင်ငံရေးဟာဇံမျောကြီးဖြစ်လာခဲ့ပါတယ်ဒါအဓိကရည်ရွယ်တဲ့သင်္ကန်းစာဟာအဲ့ဒီနိုင်ငံရေးပြဿနာကိုပြည်ပခါကိုလက်နက်အင်အားနဲ့ဖြစ်ရှင်လို့မရဘူးဆိုတဲ့သင်္ကန်းစာကိုကောင်းနေမှာဆွေးမြေ့တော့အောင်ကြောက်မှလည်းစဉ်းစဉ်းနဲ့နိုင်ငံရေးကောင်းဆောင်ကြီးလည်းပြောစဉ်းတယ်လို့ထင်ပါတယ်ကျွန်တော်တတိယအကြိမ်တစ်ခုပြောရင်ဟိုဗိုလ်ချုပ်ကြီးနေဝင်ကအတည်ကျုပ်ကြားခံနေရတဲ့အချိန်မှာသူ့ကိုပြုစုစောင့်ရှောက်နေတဲ့စစ်ဗိုလ်လေးနှစ်ယောက်ကိုသူကပြောပါတယ်ဟာဗိုလ်ချုပ်အောင်ဆန်းလူကြောင့်ခါတက်ထဲကထွက်လာလို့ကွာတက်ထဲမှာနေအသက်မခံဘူးလို့ပြောတယ်ဆိုတော့ဘလောက်ထိအဲ့ဒီအချိန်ကြီးအခုစစ်စာနေအချိန်ကြီးဆိုတာစစ်တပ်ကိုပဲအကူပြီးတော့စစ်တပ်ကသာလည်းအကောက်ွယ်ပေးနိုင်တယ်ဆိုပြီးတော့သူကယူဆသွားတဲ့ဘောတွေ့ရပါတယ်ဆိုတော့ပြည်သူတွေကလည်းပဲဒီလိုဖြစ်နေရင်တော့ဒါမြန်မာနိုင်ငံရေးဟာဇက်မျောကြီးဖြစ်လာကြတာလည်းပဲအဲ့ဒါကြောင့်လို့ပဲကျွန်တော်ဆိုချင်ပါတယ်ဆိုတော့ပြန်ပြောရင်တင်းတဲ့သင်္ကန်းစာကတော့နိုင်ငံရေးပြဿနာကိုညှိနှိုင်းဖြေရှင်းပြီးအဖြေရှာရမယ်လက်တန်းနဲ့မဖြေရှာဖြေမရှာသင့်ဘူးဆိုတဲ့ချက်ပါပဲ
ဟုတ်ကဲ့အကဲအဲ့တော့ဒီအာဇာနည်နေ့မှာဖြစ်ခဲ့တဲ့နိုင်ငံရေးမှာအကြီးတန်းအယုတ်ဆိုးမှုမျိုးကနေပြီးတော့အခုလက်ရှိအခြေအနေမှာရောမြန်မာနိုင်ငံမှာဘယ်လောက်ထိအောင်တွင်ကျယ်လာပါပြီလဲကျင့်သုံးနိုင်ပါပြီလဲ
ဟုတ်ကဲ့အဲ့ဒါကတော့နောက်ဆုံးပေါ်လင်းထင်ရှားနေရတဲ့ဗတ်တင်ရဲ့မိခွန်ရဲ့အဖြေကတော့မကြသေးခင်ကဘယ်နှလလဲလာပိုင်းနဲ့ရှိသေးတယ်ပြည်သူတွေရွေးကောက်တင်မြောက်ထားတဲ့အစရာကိုလက်နဲ့အင်အားနဲ့ဖြုတ်ထားလိုက်တာပဲသူကတော့ဒီကောင်ပြည်ရလှုပ်ပါရဲ့ဘာညာပြောပေးမဲ့လေခေါင်းဆောင်တွေကိုဖမ်းချုပ်ပြီးတော့ထောင်ထဲမှာထည့်လိုက်ပြီးတော့အပြစ်ချပြီးတော့တရားစွဲဖို့လုပ်နေတာဟာလက်နက်နဲ့ဖြစ်ရှင်တဲ့သဘောပါပဲဝန်မခံရင်သာနေရမယ်အတင်းနာကိုလက်မပြောချင်တဲ့လူကပိတ်တင်လို့ရမယ်တကယ်တမ်းကတော့လူတိုင်းဟာဒီလိုပဲမြင်နေရတာပါပဲဆိုတော့ဒီအစင်ဟာအခုချိန်ထိမြန်မာနိုင်ငံမှာရှိနေသေးပါပဲလွတ်လပ်ရေးရပြီးကြတဲ့အခါလည်းပဲဘယ်တော့မှသွေးနေဖြစ်စင်အဖြစ်ရှာဖို့ဆိုတာဒါအပြုတ်တိုက်ရေးတစ်ဖက်ကိုတစ်ဖက်တိုက်မယ်ဆိုရင်လက်နက်အင်အကွဲဝါဒလက်နက်ကိုဒါအဓိကပြုတဲ့ဝါဒဟာဆက်လက်ပြီးတော့တည်ရှိလာခဲ့တာပါပဲဆိုတော့စစ်စစ်ဆွေးနွေးဆိုတာခေါ်ဆိုခဲ့တာလည်းပဲကိုယ့်ဘက်ကနိုင်ငံရေးအမျက်ထုတ်ခြင်းလို့ခေါ်တယ်ဟိုဘက်ကလည်းနိုင်ငံရေးအမျက်ထုတ်ခြင်းလို့လာတယ်အဲ့ဒီပုံစံမျိုးနဲ့လို့ပြီးပြုတ်ပြတ်သွားခဲ့တာပါပဲဆိုတော့ကျွန်တော်ကအဲ့ဒီသင်္ကန်းစာအတိုင်းအခုထိသင်္ကန်းစာမယူနိုင်သေးဘူးဒီမိုကရေစီနဲ့လည်းအလန့်ဝေးနေသေးတာဒါကြောင့်လို့ပဲပြောရမှထင်ပါတယ်ခင်ဗျာကျွန်တော်
ဟုတ်ကဲ့အကဲတော့ဒီမြန်မာရဲ့အိန္ဒိယချင်းအိန္ဒိယမှာဆိုလို့ရှိရင်လည်းဒါခေါင်းဆောင်ကြီးမဟာတမဂန္ဒီလှုပ်ကြံခံခဲ့ရတာပဲသူတို့ရဲ့ဒီမိုကရေစီကတော့ဆက်လက်ပြီးတော့ရှင်သန်အားကောင်းနေတာပဲမဟုတ်ဘူးလားအကဲ
ဟုတ်ပါတယ်ဆိုလှုပ်ကြံတာနှစ်ခုกว่าတာကဗိုလ်ချုပ်အဆောင်ကိုလှုပ်ကြံတာနိုင်ငံကြီးတွေချင်းနဲ့နိုင်ငံကြီးအာဏာသူတွေလှုပ်ကြံတာမဟာတမဂန္ဒီကိုလှုပ်ကြံတာဟိန္ဒူအမျိုးသားရေးအစိုးရဝါဒီတယောက်ကလှုပ်ကြံတာသာဖြစ်တယ်သူကမွတ်စလင်တွေနဲ့တိုက်ပြီးတော့အလွန်စင်လွန်းနေဆိုတဲ့ယူဆနဲ့သူကသူတို့ဦးရေကအဲ့လိုသိကြနဲ့လွတ်ကြတာပါဒါတောင်မှပဲသူတို့စီမှာလည်းနောက်ပိုင်းမှာတော့အိန္ဒိယနဲ့ပါကစ္စတန်ဆိုတဲ့နိုင်ငံကွဲသွားပါတယ်ဆိုတော့အခုလွတ်လပ်ရေးရပြီးတော့အိန္ဒိယနိုင်ငံဟာဒါကိုသူတို့စင်ငန်းကယူတယ်ဒါကြောင့်လည်းစစ်တပ်အင်အားသူတို့ဘယ်တော့မှမဖြစ်ရှင်းခဲ့ဘူးနိုင်ငံရေးအကြက်တဲအမျိုးစုံတုံ့ရတယ်အင်တာဂမီလက်ထက်မှလည်းအမျိုးစုံတွေစစ်တပ်ကအနာသိမ်းမှုဆိုတော့တစ်ခါမှမပေါ်ပေါက်ခဲ့ပါဘူးနောက်ပြီးတော့ဟိန္ဒူမွတ်စလင်စစ်မြေရေးကိုလည်းသူတို့အမှန်တကယ်လုပ်ပါတယ်သူတို့တိုင်းပြည်အစိုးရတွေကသူတို့အစိုးရတက်လာတဲ့အချိန်မှာသမဏကိုမွတ်စလင်ကိုခန့်ထားတယ်အများကြီးပါပဲဆိုတော့ဒါကိုကြည့်မယ်ဆိုရင်သူတို့နိုင်ငံကဒီမဟာတမဂန္ဒီလွတ်ကြံခံခဲ့ရတဲ့ဒီနိုင်ငံရေးလွတ်ကြံမှုတွေကိုသူတို့က
လုံးဝသင်္ကန်းစာယူပြီးတော့အကောင့်တွေဖော်နေလို့ဒီမိုကရေစီဆက်လက်ပြီးရှင်းတန်းနေတယ်လို့ပြောမယ်ဆိုရင်ရမယ်ထင်ပါတယ်။ဘာမှပြီးမှာတော့အဲ့လိုဖြစ်ဖြစ်ပါဦးမသိဘူး။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါရှင်။အကဲဦးကျော်သာအထူးပဲကျေးဇူးတင်ပါတယ်ရှင်။တော်ရရှင်များရှင်မြန်မာကင်မာတော့အပတ်စဉ်ကဏ္ဍဒီကိုဆက်လက်တင်ပြပေးပါမယ်။
VOA မြန်မာစံတန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်းကို Facebook စာမျက်နှာကနေပြလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက် ကျမတို့ရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ဗီအိုအီမြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ဗီအိုအီမြန်မာအီးမေးလ်လိပ်စာဘမ်းဘီဆက်
VOA မြန်မာဖေ့စ်ဘွတ်မက်ဆေ့ချာကနေပြောကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့လိုပါရင်နေ့စဉ်တနေ့နှစ်ကျင်းပို့ပေးနေတဲ့အီးမေးလ်သတင်းလောကဒရင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ဟုတ်ကဲ့ဒီကြည့်ရအောင်ဒီခေါင်းရောင်းမှနေပါတယ်ခင်ဗျာဟုတ်ကဲ့ဒီကြည့်ရအောင်ဒီခေါင်းရောင်းမှနေပါတယ်အခုဒီအကိုတို့ယူအားမှာစိုက်ပျိုးရေးကဘယ်လိုဖြစ်နေပါသလဲဘယ်လိုကြုံတွေ့နေရပါသလဲအဲကျွန်တော်တို့ဒေတာမှာကဟိုစပားဆိုင်တယ်နော်ခဲကြည့်ပြီးနေစိုက်ကြပါတယ်ကော်ဖီထုတ်ဖမ်းမို့လားမြေုပ်တီပဲမြို့မြို့ကြောင်းတာရဲဥတာတွေစိုက်တာပေါ့နော်အဲ့ဒီမှာ ဆိုပါရတော့ဆက်ပြီးနေပတ်သက်ပြီးတော့ဒီမှာမှာကိမရှိဘူးဆိုပေမဲ့လည်းပဲခုဒီရပိုင်းပိုလင်းအားရဲ့အတွင်းမှာတော့ကိုပြေရောက်ကသိုးလာတဲ့ပေါ့စတီလူနာတွေများစွာတွေ့လာရတယ်ခင်ဗျအဲ့ဒီမှာကျွန်တော်တို့စီးပွားရေးကုန်စည်တိုင်ဖြစ်တဲ့ဒီအောင်ပန်းမြို့တို့အောင်ပန်းမြို့လိုနေရာမြို့တွေတော့ကျွန်တော်တို့ပြည်လောင်းမြို့လိုနေရာမြို့တွေမှာဟော့စတီလူနာတွေညှပ်ကြလာတဲ့အတွက်ကြောင့်မလို့ဟိုအတွားလာန ထိုင်ခန်းနေပိတ်သွားတယ်အဲ့လိုတော့လာရတဲ့နေသားတွေမှာခက်ခဲလာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒေတာထွက်ကုန်ပြည်နယ်တွေရောက်ချတဲ့အချိန်မှာပဲဒါတော်တော်လေးအခက်ခဲဖြစ်နေတဲ့အနေအထားမျိုးဖြစ်သွားပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အခုလောလောဆယ်ဘလို့ပြည်နယ်တွေအခက်ခဲဖြစ်နေပါဗလဲရောင်းဖို့
အခုရောင်းဖို့ကကျွန်တော်တို့ပန်းကော်ဖီတွေနောက်မုန်ကြီးထုပ်တွေပန်းမူလာတွေနောက်ပြီးတော့မှဟိုဒါခရက်ချစ်ပြီးတွေအလူတွေစားတဲ့ပြည်နယ်တွေကကြောက်ချားတဲ့နေရာမှာတော်တော်လေးအခက်ခဲနဲ့ကြုံနေရပါတယ်ခင်ဗ
ျဒီပစ္စည်းတွေကဒါပွဲရုံပို့မှပဲရမှာလားတခြားဒေသတွေကိုဖြန့်လို့ရောမရဘူးလားရှင
်အမှန်တကယ်တော့ကျွန်တော်တို့ကအောက်ပါမျိုးရဲ့ကုန်စည်တိုင်းမှာပဲပွဲရုံတွေမှာပဲအဓိကရောက်ကြပါတယ်နောက်တစ်ခုကဒီလိုပွဲရုံမှာရောက်မှမဟုတ်ဘဲနဲ့တခြားဒေသကိုဖြန့်ဖို့ဆိုရင်အခြေချက်တွေမရှိပါဘူးခင်ဗျနောက်တစ်ခုကဒီနေရာမှာကိုဗစ်ကာလဖြစ်တဲ့အကြောင်းတစ်ချက်ရယ်နော်နိုင်ငံကြီးအဲ့ချင်းဒီချင်းဒီတော့တစ်ချက်ရယ်ပေါ်လာရတဲ့အပိုင်းတွေမှာအဆင်မပြေမှုတွေများပြားပါတယ်ဒါကြောင့်မလို့အောက်ဘက်ကိုစီတိုင်းမှာပဲများသွားပြင်ကြောင်းကြပါတယ်ခင်ဗ
ျဆိုတော့ဒီတီးနှံနေရအခုဟိုရောင်းလည်းမရောင်းရဘူးပုံနေတဲ့သဘောလားဘယ်လိုဖြစ်နေပါ့မလဲ
အာခွာတော့ရောင်းလည်းမရောင်းရဘူးပုံနေတဲ့သဘောမျိုးဖြစ်နေတာပေါ့နော်အခုကကျွန်တော်တို့ခရက်ချစ်ပြီးဆိုရင်ဝယ်လည်းမရှိပါဘူးခင်ဗျဝယ်လည်းမရှိတဲ့အခါကျတော့စကြူတောင်တူတွေကမခုပဲနဲ့အပြင်မှာထားမယ်ဆိုရင်လည်းပဲအချိန်တိုင်းနဲ့လုံပြီးတော့မှပုတ်သွားမယ်နေသားမျိုးတွေလည်းကျုံရပါမယ်နောက်ရောဂါပိုးတွေစာရောက်သွားတာမျိုးတွေလည်းကျုံရပါတယ်ရောက်ဖို့ဝယ်လည်းမရှိတဲ့အချိန်မှာဒီစိနံတွေကိုကျွန်တော်တို့ကပို့တက်စီတွေနောက်ဒီ kakwe siri jenora kaya ni tamu si de kena susu ada ni tamu de si de jipi laru no aje kuraru panti panu laru eri pai ni ma pasau ada ni tamu si de kajero sikwe tema jenora u wele mi si de kajero tandu de ma tadoli tu kaya ada ni tamu pi tuara pono ni osa siri ayan si tuara kena tapi ini tu siri ayan Cipta apa lagi kena? Jenaruh cakup ni ada ro, cipta rumah lagi kena. Okay, elu cini ni cakup ni apa lagi kena?
Okay, okay. Elu kian ni di debat solution ni, aku ro aku lolo je, bezi bau bau ni sih. Di cini macam cikin apa ni?
Di cini macam cikin ya, dia cakup se, oh, cakup cakup ya, cakup sih ya, dia tahu bau wujud di bau ni pun, no.
天津地马个牛杂东牛，林牛西巴的，汤地啊，羊啊的牛啊的牛西，汤草呀，的牛西的，那汤西呀，那个汤啊的牛西巴的，怎么样？哎，那地槟榔啊，罗地，天津地月多里塞的地巴的，古罗地，羊啊的那呀，有不老老出巴的嘞些。啊，古勒西的那罗，羊嘛，看嘛地，天津地在一个，那呀，就老西巴的怎么样？
天气地晒一个米啊，还嘛，就是天气地被它吹，那等于吹了，那等于吹嘛，再嘛吹那把的，啊，就是说，习惯嘛，习惯，我跟你讲。
对，俺那么等于阿婆喏，已经阿嘞，个别七八的，哎，个别旮旯中阿嘞，哦，是，多一来一的，多里开开比咯，天呢，哦，松松个呀的嘞，婆喏，所以阿伊旮旯中阿，七年牛。
变皮大了，不比了，免收吧的啦，库钱的呢，哎，旮旯钱的，钱嘛。啊，补收吧的，怎么样？补收多少的，怎么样？多拿一开开了嘞，补收多少的路？一，才丢三嘞，你差不嘛嘞？补收啊，喇叭嘞，反正来说，才丢一栋地的，几得啦？几得啦耶？那才丢一栋苗子，咱苗子的，几得多少的耶？那地有不上开的，几得多少的耶？ 那的，就是说，老早是几多少的呀？啥不喏？啊，高龙啊，地价就是说，当地的呗，当地的呢，啥东工地地的呗，看的呢，他们吃哪了不？就是说，古北坡嘛，来的话，说的是，古北坡的个，啊，我爸爸，这边的坡谷里啊，路线里啊，外边的嘛，我路阿在尼亚地大里嘛，内边的嘛。 我路边上没有路边大巴的，那我走路起码俺都包水里呢，包水片小的水里呢，外边的嘛，路上的地大的嘛，都路来边的，路干大牛的路边大巴的，怎么样？今天到俺路路线里来没细胞，怎么样？今天个俺路外路边的包谷里来没细胞，俺个高皮头的包木拉的马萨，天气的也冲不喏，哎嘛，高龙啊。
开开开开呢，吃吃饭的啊！你他们又吃多少不咯？哎，那的天津的一家是流行的，古罗印尼不老老吃呀吧的？
天津的一家是那三家店呢，正宗是保温鸡嘛，印尼啊的不咯？啊，正罗，那三家店呢，正宗是保温鸡嘛，印尼啊的，所以咩？那起码正罗话，天津的一家嘛，那三家店讲也好说，没来了嘞，起码是吧的，怎么样？
库地，再丢点呢？没养鸭不是咯？哦，没养鸭的，对不对？看看人家洗吧的啦，不如看看的洗吧的。没养鸭的，对不对？这个，就那路再丢一些的啊，注意有必要嘛？再丢啥的？都看一下的，对不对？洗吧的。那我跟你说啥的？我注意有些的呢，有必要嘛？再丢，再看一下，再看一下的，不够的洗吧的。那如果的轻微有必要嘛？ 今年他就在那不够的来洗吧了，现在。啊，苦了有的，今年工资弄的，加生米了嘛，为了么洗了嘞，啊，今年牛嘛，收入钱咯。啊，为了表弟追弟弟的嘞，他就当着的也开开个，追弟的开开个，起码上路走路也罢了，现在。
多少些年前，你妈比杜瑞个过年那波，包龙干比香槟味下不来的苦果，不是在那个冷淡酒吧，虽然也那是烈烈的家宴，真把妈批发的。 Myanmar နိုင်ငံကတိုင်းရင်းသားလူမျိုးစုံအသင်းတွေပါတဲ့ Burma Revolution Football Cup ဘောလုံးပွဲကိုလန်ဒန်မြို့အနောက်မြောက်ဖက် Cricket World အရက်ကကျောင်းတကျောင်းမှာကျင်းပမှာပါ။တိုင်းရင်းသားအစားအသောက်တွေနဲ့လက်မှုပစ္စည်းတွေပါရောင်းချမဲ့ရန်ပုံငွေရှာဘောလုံးပွဲနဲ့ဇီယောင်ပွဲအကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောစမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ဗြိတိန်နိုင်ငံရောက်တိုင်းရင်းသားလူမျိုးပေါင်းစုံပါတဲ့ရမုံဝေရှာဘောလုံးပွဲတစ်ခုကိုလန်ဒန်မြို့မှာဇူလိုင်လ24ရက်နေ့ကျရင်ကျင်းပမှာဖြစ်ပါတဲ့မြန်မာနိုင်ငံမှာအကူအညီလိုအပ်နေသူတွေကိုအကူအညီပေးနိုင်ဖို့ရမုံဝေရှာရဲ့အနေနဲ့ကျင်းပတဲ့ Burma Revolution Football Cup ဖလားအတွက်တိုင်းရင်းသားလူမျိုးစုံဘောလုံးအသင်းတွေဝင်ပြိုင်ကြမှာဖြစ်ပါတယ်ဒီဘောလုံးပွဲမှာမိုဟင်းကရှမ်းထောက်ဆွဲခေါ်ပုတ်ဘဲသားမုတ်ရွှေရင်အေးစတဲ့မုံမျိုးစုံကိုလည်းရမုံဝေရှာရောက်ချကြမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိအောင်ကြိုးစားနေကြသူတွေအတွက်ကျန်းမာရေးကြံ့ခိုင်မှုနဲ့စိတ်ဓာတ်ခွန်အားမြင့်တင်ပေးဖို့ရည်ရွယ်ချက်နဲ့ဒီဘောလုံးပွဲကိုလှုပ်တာဖြစ်တယ်လို့ပွဲစီစဉ်သူတွေကပြောပါတယ်။ Burma Revolution Football Cup မှာဝင်ပြိုင်ကြမဲ့ဘောလုံးအသင်း6တင်းရှိတယ်လို့ပွဲစီစဉ်သူတယောက်ဖြစ်တဲ့ကိုနန္ဒာကပြောပြပါတယ်
ကျွန်တော်တို့အရင်တော့တော့7တင်းဝင်ပြိုင်မယ်လို့သတ်မှတ်ထားပါမယ်အခု2တင်းရတော့တို့ဆိုတော့ပြင်ဆင်ချိန်မရလို့တို့နှုတ်ထွက်သွားပါတယ်အဲဒီအခုလက်ရှိပါမယ်6တင်းနေရတော့ဟိုကရားပြည်နယ်ချင်းပြည်နယ်တင်းပြီးတော့ခရင်ပြည်နယ်ပြီးတော့မှဒီမြန်မာမွတ်စလင်များအဖွဲ့ပြီးတော့မှဒီအခုလက်နက်မှရှိတဲ့ရက်ကွက်အလိုက်ပေါ်လေးမွန်ဆိုလို့ရှိရင်လည်းမွန်ပြည်နယ်တင်းပေါ့အဲ့လိုမျိုး6တင်းအခုရထားပါတယ်ခင်ဗျာ
ဗြိတိန်ရောက်မြန်မာရဲ့အရင်တည်းကအပြော်တမ်းဖွဲ့ထားကြတဲ့ဘောလုံးအသင်းတွေအပြင်ရမုံငွေရရှိရေးအတွက်ဝန်ခံဖို့အတွေ့အကြုံမရှိကြပေမဲ့အခုမှလေ့ကျင့်ရှင်ပြိုင်နေကြတဲ့အသင်းတွေလည်းပါပါတယ
်ကျွန်တော်တို့ဒီအင်္ဂလန်ကဟိုမြန်မာတော်တော်များများကလေဒီအင်္ဂလန်ရောက်လာပြီဆိုကြရင်ဘောလုံးတတင်းမဟုတ်တတင်းကိုအားပေးကြတယ်လေဟိုပြီးတော့ဒီမှာလေဒီအရင်အားတလို့အချိန်ရရတလို့ဒီအပတ်စဉ်ကျွန်တော်တို့ဒီမှာပုံဖန်တဲ့ကိုကိုအဖွဲနဲ့ကိုဟိုရက်ွက်လိုက်ပေါ့နော်သူတို့ကံရပါတယ်ခင်ဗျာဥပမာဟန်ဝဲဆိုလို့ရှိရင်လည်းဟန်ဝဲဘောလုံးတင်ဆိုလို့ရှိရင်ဒီမှာတော်တော်လေးသူကလူနဲ့သူနာမည်လေးတော်တော်ရှိတယ်ဒီခရစ်ကဝူဆိုလို့ရှိရင်လည်းသူတို့အတင်းဖွဲလေးရှိတယ်ဒါအပတ်စဉ်ကျွန်တော်တို့လက်ချင်ပြီးမှကံနေလဲအတင်းဖွဲလေးရှိပါတယ်ခင်ဗျာအဲအဲ့ဒီကနေပြီးတော့ကျွန်တော်တို့ဘောလုံးပွဲတော့ကျင်းပပြင်မယ်ဒါပေမဲ့ပြလူလူပြန်ကြမယ်ဆိုပြီးကျွန်တော်တို့အရင်ဆုံးဒီတလားလောက်ကိုကျွန်တော်တို့တင်းမင်းကြီးတဲ့အချိန်မှာဟိုတော်တော်များများလာပြီးတော့မှသူတို့ဟိုကိုယ့်ရဲ့အဲရက်ွက်လိုက်ပြီးတော့ကိုယ့်ရဲ့လူမျိုးလိုက်ပေါ့နော်ဥမာဒီချင်းကရင်ကရားပေါ့လေတိုင်းသားလူမျိုးလိုက်တဖြည်းဖြည်းသူတို့အတင်းလေးတွေဖွဲ့လာကြတယ်အရင်တော့ဆိုရင်ကရားအတင်းဆိုမရှိဘူးဒါပေမဲ့အခုကရားအတင်းဆိုပြီးပေါ်လာတယ်ဥမာကရင်တီးတန်းရလို့မရှိဘူးအရင်တော့အခုဆိုလို့ရှိရင်ကရင်တီးတန်းအနေနဲ့ဟိုတင်းထွက်လာတယ်ဆိုတော့ဒါကျွန်တော်တို့ကကောင်းတဲ့ချက်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်
မြန်မာပြည်သူတွေရဲ့နှွေဦးတော်လှန်ရေးမှာဗြိတိန်ရောက်မြန်မာတွေကလည်းတစ်ဖက်တစ်လမ်းကနေပါဝင်နေဆိုတာပြသတဲ့အနေနဲ့ Burma Revolution Football Cup ကိုကျင်းပတာဖြစ်ပါတယ
်။ဒီဘောလုံးပွဲစီစဉ်ရတဲ့အကြောင်းရင်းကတော့ဒီပထမဦးစွာဒီမြန်မာနှွေဦးတော်လှန်ရေးဟိုတစ်ဖက်တစ်လမ်းအနေမှာကျွန်တော်တို့ဟိုကုညီထောက်ပံ့ရန်ဆိုတဲ့အစီအစဉ်ဖြစ်ပါတယ်။နောက်ဒုတိယချက်ကတော့ကျွန်တော်တို့ Generation XYZ အကြမ်းမှာစီလုံးညီညွတ်မှုနဲ့အတင်းရဲ့စိတ်ဓာတ်ကိုမြင့်တင်ပေးရန်ဆိုတဲ့အချက်လည်းပါပါတယ်ပြီးတော့ကျွန်တော်တို့တော်လန်ရေးအတွက်ကိုလိုအပ်တဲ့ကျန်းမာရေးကြံ့ခိုင်မှုနဲ့စိတ်သက်ခွန်အားကိုမြင့်တင်ပေးရန်လို့အဓိက၃ချက်ကိုကျွန်တော်တို့ညီမှန်းပြီးတော့မှဒီပွဲကိုကျင်းပခြင်းဖြစ်ပါတယ်အကုန်လုံးကတော့ဟိုဒီမှာလည်းသိတဲ့အတိုင်းပဲလေအကုန်လုံးကဟိုအလုပ်လုပ်ကြတယ်ဒါပေမဲ့ဒီမှာအားလက်တကြတဲ့ကနေပြီးတော့မှသူတို့ရတဲ့အချိန်လေးမှာသူတို့ဘာနဲ့သူတို့လေ့ကျင့်ပြီးတော့မှဟိုအချိန်ရရင်ရတော့လို့ကျင်းပြီးတော့မှဟိုအခုဒီပြိုင်ပွဲကိုဟိုဝင်ရောက်ရှင်ပြိုင်ခြင်းဖြစ်ပါတယ်
လန်ဒန်မြို့အနောက်မြောက်ဘက်မှာတည်ရှိတဲ့ Cricket World အရက်ကကျောင်းတစ်ကျောင်းရဲ့ဘောလုံးကွင်းကိုကားပြီးတော့ဂျွန်လ24ရက်စနေနေ့မှာ Revolution Football Cup ဖလားလူပွဲနဲ့ဈေးရောင်းပွဲကိုပြုလုပ်ဖို့စီစဉ်ထားကြပါတယ်။ဘောလုံးပွဲတစ်ပွဲကိုမိနစ်30တတ်မှတ်ထားပြီးတော့ရှုံးထွက်စနစ်နဲ့နောက်ဆုံးဖလားကိုလိုကြရမှာဖြစ်ပါတယ်
။ကျောင်းလေးတစ်ကျောင်းကိုကျွန်တော်တို့ငားလိုက်ပါတယ်။အဲဒီဥဒ္ဒါပေါ့အဲ7နာရီပေါ့ကျွန်တော်တို့ပွဲကျင်းပခြင်းကျွန်တော်တို့ဒီ7နာရီကျွန်တော်တို့အပြတ်ငားလိုက်တယ်။အဲ့ဒီမှာကျွန်တော်တို့ကပါလီပါမယ်ဆိုတော့တစ်ဖက်မှာကျွန်တော်တို့ဒီဟိုဘောလုံးဒီ6တင်းကတို့အုပ်စုပတ်လည်ကံပါမယ်။တပွဲကိုကျွန်တော်နိုင်ဝတ်နှုံနဲ့ကံပါတယ်။တစ်ဖက်မှာကတော့ကျွန်တော်တို့ဒီဟိုဈေးရောင်းမှုပေါ့နော်ဒီဟိုလာတဲ့လူတွေစားတောက်ဒီမှာရောင်းလို့အဖွဲရလဲဆယ်ဘွဲကျွန်တော်တို့သတ်မှတ်ထားပါတယ်။မဟုတ်လားရောင်းတဲ့လူတွေကိုကြတော့ကျွန်တော်တို့ကဒီဥဒ္ဒါလာရောင်းတဲ့ဒီစပွဲတိပယ်တစ်ခုကိုကျွန်တော်တို့ဥစား6ချက်ယူပါတယ်။ပေါင်းရဆိုတရားချချက်ယူပါတယ်ဒါပေမဲ့သူတို့ရတဲ့အကျိုးမြတ်တွေအကုန်လုံးကိုသူတို့ဟိုလူချင်းနဲ့အသင်းဖွဲ့ကိုသူတို့လူခွင့်ကျွန်တော်တို့ပေးထားပါတယ်ဒီအခုဒီလူအဖွဲ့လူမှုအဖွဲ့စည်းတွေပေါ့နော်အခုမြန်မာပြည်မှာဒုက္ခရောက်နေတဲ့ဒီ refugee တို့ အခုလက်ရှိဟိုပါပေါ့ဒီ CDM သမားတွေနဲ့ပတ်သက်ပြီးမှာတို့ချိန်တဲ့နေရာကိုတို့လူပေးပေးထားပါတယ်အဲ့ဒါကတော့တို့ပိုင်းပေါ့နော်ကျွန်တော်တို့ဟိုပါပေါ့ဒီကျွန်တော်တို့ကတော့ဒီ NUG နဲ့ပတ်သက်တဲ့ CRPH ကသတ်မှတ်ထားတဲ့ဒီ fundraiser အတင်းတွေကိုပဲလူမှာပါ Burma Federation Cup ကတော့ okay
ပေါ်လုံးပွဲမှာအနိုင်ရအတင်းတွေအနေနဲ့မြန်မာနိုင်ငံမှာလိုအပ်နေတဲ့အဖွဲ့အစည်းတွေကိုရရှိတဲ့စုငွေတွေကိုလှူဒါန်းနိုင်မှာဖြစ်ပါတယ်
ကျွန်တော်တို့ဟိုပထမဆုံးရတဲ့အတင်းအတွက်ဆိုလို့ရှိရင်ဒီပဲပထမဆုံးချန်ပီယံပလာဇူပေးတဲ့ပြင်ကိုရတဲ့ဒီရမငွေအားလုံးပေါ့နော်ကျွန်တော်တို့အမျက်စုစုပေါင်းရမငွေအားလုံးရဲ့25ရာခိုင်နှုန်းကိုသူတို့လူတန်းခွင့်ပြုပါမယ်ဒုတိယဆုံးရတယ်ဆိုလို့ရှိရင်ဒုတိယဆုံးရတဲ့လူကိုသူတို့စုတစိတ်တင်တဲ့သူသူတို့ရကျွန်တော်တို့ဒီရမငွေမှာရရှိတဲ့အမျက်ငွေစုစုပေါင်းရဲ့25ရာခိုင်နှုန်းကိုကျွန်တော်တို့လူတန်းခွင့်ပေးပါမယ်တတိယဆုံးရတဲ့တင်ကိုရမငွေအမျက်စုစုပေါင်းရဲ့10ရာခိုင်နှုန်းကိုကျွန်တော်တို့ဒီဟို NUG နဲ့ပတ်သက်တဲ့ဒီအဖွဲ့အစည်းတွေကိုကျွန်တော်တို့တူတန်းွင့်ပေးပါတယ်အထူးစုအနေနဲ့တော့ကျွန်တော်တို့ကိုအတွင်းအများဆုံးနဲ့ဒီကိုရမအကောင်ဆုံးစုကိုကျွန်တော်တို့ပေးဆက်ပါမယ်အမြတ်ငွေစုစုပေါင်းကျန်တဲ့90ရာခိုင်နှုန်းကို UK အခြေစိုက်ဒီ CRPH မှာအတိအမှတ်ပြုထားတဲ့ fundraiser အတင်းများကိုကျွန်တော်တို့ကချိုးကြကျွန်တော်တို့ကလူလန်းသွားမှာဖြစ်ပါတယ်
ပေါ်လုံးပွဲနဲ့ဈေးရောင်းပွဲလာကြမဲ့ပြည်သက်တွေအနေနဲ့လက်မှတ်ဝယ်စရာမလိုပါဘူး။စေတနာရှိသလောက်ရန်ပုံငွေထည့်ဝင်ကြဖို့ပဲပွဲစီစဉ်သူတွေကပန်ကြားထားပါတယ်။လန်ဒန်မြို့မှာပထမဆုံးကျင်းပတဲ့တိုင်းသားလူမျိုးစုံပေါ်လုံးပွဲအောင်မြင်တဲ့ဆိုရင်နောက်မှလည်းအားကစားနည်းမျိုးစုံရန်ပုံငွေချပွဲတွေကျင်းပသွားမယ်လို့ပွဲစီစဉ်သူကိုနန္ဒကပြောပါတယ်
။ Burma Revolution Cup ပြီးဆုံးသွားလို့ရှိရင်ကျွန်တော်တို့ဒါအချင်းကြီးတစ်ချက်ဆောင်ကြည့်ပြီးတာနဲ့အောင်မြင်တယ်ဟိုပြီးတော့ကျွန်တော်တို့ဟိုအားရတယ်ဆိုလို့ရှိရင်နောက်ဆက်တွဲမှာကျွန်တော်တို့ပွဲပေါ့နော်ကိုတတ်မှတ်ထားတာဒီဘောလုံးပွဲမှာမဟုတ်ဘူးကျွန်တော်တို့ချက်တောင်းတန်းနစ်ဒီပြီးတော့ဒီမြမရိုးရာကစားအကစားနဲ့ပတ်သက်တဲ့ဟာမျိုးလေးတွေကျွန်တော်တို့ကျင်းပဖို့အစီအစဉ်လေးတွေကျွန်တော်တို့လုပ်ထားပါတယ်ခင်ဗျာဟုတ
်လန်ဒန်မြို့မှာ Burma Revolution Football Cup ဘောလုံးပွဲကျင်းပဖို့စီစဉ်သူတယောက်ဖြစ်တဲ့ကိုနန္ဒဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့အပေါ်လက်မခံချတဲ့ဗြိတိန်ရောက်မြန်မာပြည်သူတွေကတတ်နိုင်တဲ့နေလန့်တွေနဲ့ပြည်ရင်းကဒီမိုကရေစီရရှိအောင်ကြိုးပမ်းနေကြသူတွေကိုအားပေးနေကြတာဖြစ်ပါရဲ့ရှင်ကျမဆုမြတ်ပါပ
ါတရင်ပါစင်ကနာရီကတော့ဒီလောက်ပါပဲရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24.50နဲ့လိုင်းလမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုကတော့သတင်းအချင်းချုပ်ကိုမတ်အင်ချင်နိုင်ကပြောပြပေးပါမယ်ရှင
်။မြန်မာစစ်ကောင်စီရဲ့ကြီးမားကြမ်းကြုတ်လှတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့အကြမ်းဖက်လှုပ်ရှားမှုအောက်မှာလူခွေရေးကာဝယ်သူတွေဟာပြစ်မှတ်ထားဖိနှိပ်ခံနေရကြောင်းကုလသမဂ္ဂဆိုင်ရာလွတ်လပ်တဲ့လူခွေရေးစုံစမ်းစစ်ဆေးရေးမှုတွေကတနင်္လာနေ့ကပြောကြားလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအာဏာသိမ်းမှုကိုနိုင်ငံတကာအနေနဲ့ပုံမှုပြင်းထန်တဲ့တုံ့ပြန်မှုတွေလှုပ်ဆောင်ကြဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ် Tom Andrews ကလူခွေရေးနဲ့ဒီကာဝယ်ဆောက်ရှောက်သူများဆိုင်ရာအထူးကိုယ်စားလှယ် Maryလော်လော်ရုမင်းကပူးတွေထုတ်ပြန်တဲ့ကြေညာချက်မှာစစ်ကောင်စီကိုစန့်ကျင်တဲ့လှုပ်ရှားတက်ကြွသူတွေဟာပုံမှန်905ကကြီးနဲ့ဖန်ဝရံထုတ်ခံခဲ့ရပြီးတဲ့နောက်မဖြစ်မနေပုံအောင်ရှောင်တိန်နေရတယ်လို့ဖော်ပြထားပါရဲ့ရှင်။ဇူလိုင်လ19ရက်နေ့မှာကြာရောက်တဲ့84နှစ်မြောက်မြမအာဇာနီနေ့အထိမ်းအမှတ်အမေရိကန်နဲ့ဗြိတိန်တန်ယုံတွေကနေကြေညာချက်အသီးသီးထုတ်ပြန်ခဲ့ကြပါရယ်မြန်မာနိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့ကြတဲ့အာဇာနီပုဂ္ဂိုလ်9ဦးကိုဂုဏ်ပြုကြောင်းနဲ့အလားတူဆရာနာသိမ့်မှုကိုဆန့်ကျင်တဲ့ຫນွေဦးတော်လန်ရေးမှာအသက်ပေးခဲ့ကြတဲ့သူရဲကောင်းအားလုံးကိုအမှတ်ရဂုဏ်ပြုကြောင်းတန်ယုံနှယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါရယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါလှိုင်းကြီးမြင့်တက်လာမှုနဲ့အတူလူသေအလောင်းတွေအစမတန်များပြားလာနေတာကြောင့်နာရီးကူညီတဲ့စေနာဝန်ထမ်းတွေအတွက်မနိုင်ဝင်ထမ်းနေရတဲ့အချိန်ကြီးရောက်ရှိနေပါတယ်။စစ်ကောင်စီလက်အောက်နိုင်ငံတော်ဝန်ဆေးရုံတွေမှာဒီမိုကရေစီရေးထောက်ခံတဲ့ကျန်းမာရေးလှုပ်သားဆရာဝန်တွေသူနာပြုတွေကင်းမဲ့နေပြီးတစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်မားလာနေတဲ့အတွက်နေအိမ်တွေမှာသေဆုံးနေတဲ့ကိုဗစ်လူနာအလောင်းတွေကိုနာရီးကူညီသူတွေဟာတအိမ်တက်ဆင်းကောက်ယူနေကြရပါတယ်။ကိုဗစ်ကူးစက်မှုတွေမြင့်တက်ပြီးကျွမ်းကျင်သူတွေပြင်းပြင်းထန်ထန်သတိပေးနေတဲ့ကြားကကိုဗစ်တားမြစ်ကန့်သက်ချက်တွေကိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတနင်္လာနေ့မှာစတင်ရုပ်သိမ်းလိုက်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ကအခုလိုကန့်သက်ချက်တွေရုပ်သိမ်းလိုက်ပေမဲ့ကိုရိုနာဗိုင်းရပ်စ် Delta မျိုးကွဲသစ်ဟာဗြိတိန်အပါအဝင်ဥရောပနဲ့အာရှဒေသတချို့မှာကူးစက်ပြန့်နှံ့လာနေပါတယ်ရှင်။
နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုမတ်အင်ဂျင်လိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျူနာခမင်းနဲ့ဒရက်စမစ်တို့ဖြစ်ပါတယ်ရှင်။ညပိုင်း9:00ကနေစနေနေ့ထိစနေရီအထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းညနေခင်းရေဒီယိုအစီအစဉ်တွေကိုတော့လိုက်တိုမီတာ32.3နဲ့96.2ကနေဖမ်းယူနိုင်ချင်နိုင်ကြပါတယ်ရှင်။ဒီဝေမြန်မာပိုင်းအစီအစဉ်ကိုအပြင်နိုင်ချင်တဲ့အတွက်ကျမတို့ VOA ဝိုင်းတော
This program.